Welcome to the Voice of America in Burmese.
Mingala nya jam ma khmyar 2020 ပြည်နှစ်အောက်တိုဘာလ21ရက်ဗုဒ္ဓဟူးညဘက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင်း VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့မမျှကစင်အောင်လို့ပြောပြပါမယ် American သမ္မတ Donald Trump ဟာဒီသတင်းပတ်အတွင်း Arizona နဲ့ Pennsylvania ပြည်နယ်တွေမှာမဲဆွဲစည်းရုံးခဲ့ပါတယ်
We have to show them the Democrats a thundering defeat on November 3rd.
နိုဝင်ဘာလ3ရက်နေ့မှာဒီမိုကရက်တွေကိုအကြီးအကျယ်အနိုင်ယူခဲ့ရပါမယ်။ကျွန်တော်ပြောဆိုပုံကသမယိုးကြောင့်ဝါရှင်တန်နိုင်ငံရေးသမားတယောက်နဲ့မတူဘူးဆိုရင်ကျွန်တော်ကနိုင်ငံရေးသမားမဟုတ်တာကြောင့်ပါ။အဲ့ဒါသိသေးကြပါရဲ့လို့မဲဆွယ်စည်းရုံးပွဲတစ်ခုအတွင်းသမ္မတ Trump ကပြောသွားပါရဲ။အင်္ဂါနေ့ Pennsylvania ပြည်နယ်မဲဆွယ်ပွဲမှာတော့လုပ်ငန်းတွေပုံမှန်ပြန်ဖွင့်ဖို့သမ္မတ Trump ကတောင်းဆိုပါရဲ။ Pennsylvania ပြည်နယ်ဟာCOVID-19 ပြန့်နှံ့ကူးစက်မှုပြန်တက်လာနေတဲ့ပြည်နယ်တစ်ခုဖြစ်ပြီးဒီမိုကရက်တစ်ပါတီကပြည်နယ်အုပ်ချုပ်ရေးမှူးတွမ်ဝော့ဖ်ကပိတ်ပင်ကန့်သတ်ချက်တွေချမှတ်ထားတဲ့အပေါ်သမ္မတကမကြေမနက်ဖြစ်နေတာပါဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကတော့ဒီသတင်းပတ်အတွင်းမဲဆွယ်စည်းရုံးပွဲတွေနားထားပြီးမနက်ပြန်ကြာသပတေးနေ့မှာလုပ်မဲ့သမ္မတလောင်းစကားဆက်ထိုးပွဲအတွက်ဒလဝဲပြည်နယ်ဝယ်မင်တန်မြို့ကသူ့ရဲ့နေအိမ်မှာနေပြီးကြိုတင်ပြင်ဆင်နေပါတယ်ပင်ဆယ်ဗေးနီးယားပြည်နယ်ဟာမစ္စတာဘိုင်ဒန်ရဲ့ဇာတိပြည်နယ်ဖြစ်ပြီးဒီလအတွင်းကောက်ယူခဲ့တဲ့လူလူစစ်တမ်းတွေမှာမစ္စတာဘိုင်ဒန်ကမစ္စတာထရမ့်တဲ့ထောက်ခံမှုအနေငယ်အတာနဲ့ဦးဆောင်နေတာတွေ့ရပြီးတော့ကြွားခြားချက်ကအနေလာနေပါတယ်။2016ခုနှစ်ယူကော့ပွဲမှာသမ္မတထရမ့်ကဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုမဲအရေအတွက်4,000ကျော်လောက်အတာနဲ့ပင်ဆယ်ဗေးနီးယားမှာအနိုင်ရခဲ့ပါတယ်။အမေရိကန်ဆိုရနဲ့အောက်လူတော်တို့ဟာကိုဗစ် -19 ရေးပေါ်အခြေအနေဆိုင်ရာဒုတိယအကြော့အကူအညီပေးရေးအစီအစဉ်အပေါ်ညီနိုင်ပြီးသဘောတူညီချက်ရယူကြဖို့အလေးနဲ့ရှိနေတယ်လို့အောက်လူတော်ဥက္ကဋ္ဌနန်စီဘလူးစီကအင်္ဂါနေ့မှာပြောပါတယ်ဒုတိယကြိမ်အကူအညီပေးရေးအတွက်အောက်လူတော်ကရန်ပုံငွေဒေါ်လာ 1.1 ထရီလီယံသုံးမဲ့အစီအစဉ်တစ်ရပ်ကိုပြီးခဲ့တဲ့ဇွန်လကအတည်ပြုထားပြီးအစိုးရကတော့ဒေါ်လာ 1.8 ထရီလီယံပဲသုံးညင်တာကြောင့်သဘောတူညီချက်မရနိုင်ပဲအခုချိန်ထိညှိနှိုင်းနေကြရတာပါအခုတော့အစိုးရဘက်ကဒေါ်လာ 1.9 ထရီလီယံအထိသုံးဆွဲဖို့တိုးပေးထားပြီးဒီအပေါ်ဆက်ပြီးညှိနှိုင်းနေကြတာဖြစ်ပါတယ်။ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်နဲ့အင်္ဂါနေ့လယ်ပိုင်းကတယ်လီဖုန်းပေါ်မှာဆွေးနွေးခဲ့တယ်လို့မစ္စစ်ဘလူးစီကပြောပြီးဝန်ကြီးမနူချင်ပြည်ပခီးစဉ်ကနေပြန်ရောက်လာမယ်ဒီကနေ့ဗိုလ်ဒူးနေမှာဆက်ပြီးဆွေးနွေးနိုင်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်။တကယ်လို့အစိုးရဘက်နဲ့အောက်လူတော်ကြားညှိနှိုင်းဆွေးနွေးတာကနေသဘောတူညီချက်ရမလာဘူးဆိုရင်တော့လွှတ်တော်နဲ့သမ္မတရွေးကောက်ပွဲတွေအပြီးနောက်လွတ်တော်တည်တံ့အသည့်မစခင်နိုဝင်ဘာနဲ့ဒီဇင်ဘာလတွေကြားမှာပြန်ပြီးဆွေးနွေးနိုင်တော့မယ့်သဘောရှိပါတယ်။တရုတ်နိုင်ငံဟာဖိအားပေးအကြက်ကိုင်းနဲ့အကျွေးထောင်ချောက်ထဲမှာပိတ်မိစေနိုင်တဲ့ညီတွေသုံးပြီးမြန်မာ၊ကမ္ဘောဒီးယားနဲ့လာအိုလိုအားနည်းတဲ့နိုင်ငံတွေနဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်နေတယ်လို့အမေရိကန်ကာဝေးဝန်ကြီးမာ့ခ်အက်စပါကဝေဖန်ပြောဆိုပါတယ်။နိုင်ငံသေးလေးလေးလူဝတ်ချက်ကများလေလေးဒီအစိုးရဖိအားကကြီးမားလီလီပါပဲလို့ဝန်ကြီးအက်စပါကအင်္ဂါနေ့မှာပြောပါတယ်။ရုရှားနဲ့တရုတ်တို့ကိုတံပြန်ဖို့အတွက်သဘောထားတူဒီမိုကရေစီနိုင်ငံတွေနဲ့အမေရိကန်ကြားမဟာမိတ်ဆက်ဆံရေးကိုခိုင်မာအားကောင်းစေပြီးတိုးချဲ့သွားရေးအစီအစဉ်တစ်တရက်ကိုကြေညာချိန်တွင်ဝန်ကြီးအက်စပါကအဲ့လိုပြောသွားတာပါ။စစ်ဖက်အချင်းချင်းအကြာညှိနှိုင်းလို့ဆောင်ရေးဆိုင်ရာနီးလန့်တွေရှာဖွေဖို့အမေရိကန်စစ်လက်နက်ပစ္စည်းတွေပို့ပြီးရောင်းချနိုင်ဖို့ရည်ရွယ်ပြီးတော့ပန်တဂွန်စစ်ဌာနချုပ်အနေနဲ့မိဖက်နိုင်ငံတွေနဲ့ဆက်ဆံရေးကိုစနစ်တကျစောင့်ကြည့်စီမံသွားမယ်လို့ဝန်ကြီးအက်စပါကပြောပါတယ်။သဘောထားတူဒီမိုကရေစီနိုင်ငံတွေနဲ့ဗိုးပြီးနီးကပ်တဲ့ဆက်ဆံရေးတည်ဆောက်သွားဖို့ဆိုတာမှာအိန္ဒိယနဲ့အင်ဒိုနီးရှားတို့ကိုဝန်ကြီးအက်စပါကထောက်ပြသွားပြီးအင်ဒိုနီးရှားကော်မတီဝန်ကြီးပရာဘိုဝိုဆူဘီယန်တိုနဲ့တနင်္လာနေ့ကသူတွေ့ဆုံခဲ့တာအိန္ဒိယနိုင်ငံကိုနောက်သတင်းပတ်မှာတွားရောက်ဖို့စီစဉ်ထားတာတွေကိုပါထည့်ပြောသွားပါတယ်။ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေဟာရှေ့ရက်ဇက်တိုင်အဖြစ်ဒီကနေ့ဗိုလ်ဒူးနေမှာလဲစုဝေးခဲ့ကြပါတယ်။ဆန္ဒပြခေါင်းဆောင်အများအပြားဖမ်းဆီးခံထားရပြီးလူ၄ဦးထက်ပိုပြီးမစုဝေးဖို့ကန့်သတ်တဲ့နိုင်ငံတော်ရေးပေါ်ခြေနေကြီးညာထားတဲ့ကြားမှာပဲဆက်ပြီးဆန္ဒပြတောင်းဆိုနေကြတာပါ။ဝန်ကြီးချုပ်ပရယုတ်ချန်ဒိုချာနှုတ်ထွက်ပေးဖို့ဒီမိုကရေစီနဲ့ဗိုလ်ပြီးကန့်ညီတဲ့အခြေခံဥပဒေတရားရေးဆွဲဖို့နဲ့ဘယင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုပြီးနေ့စဉ်ဆန္ဒပြနေကြတာဖြစ်ပါတယ်။ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ဒီကိရတဲ့တဲ့ပတ်မှာအစိုးရကထုတ်ပြန်ခဲ့တဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုပြန်ရုပ်သိမ်းပြီးဘူးဆန္ဒပြကြောင်းသားတွေကဗန်ကောက်မြို့တော်တရားရုံးတစ်ခုမှာဒီကနေ့သွားလျှောက်ထားခဲ့ပါသေးတယ်။ ဒီကရေတောက်ချာနေမှာအဓိကယုံနေနေရဲတွေကမိသက်ပိုက်တွေတုံးပြီးဆန္ဒပြသူတွေကိုရေနဲ့ထိုးပြန်ဖြိုခွဲခဲ့ပေမဲ့လည်းဆန္ဒပြသူအကြီးအတွက်ရော့မသွားတဲ့ပြင်ပူတော်များလာတဲ့ပုံရှိပါတယ်။အဲဒီနေ့ကလေးကဆလို့ရဲတပ်ဖွဲ့ကဆန္ဒပြသူတွေနဲ့ထိတိုက်မတွေ့တော့ဘဲအများပြည်သူဒေယူပို့ဆောင်ရေးတွေကိုပိတ်ပစ်တာဆန္ဒပြပွဲတွေအတွက်အွန်လိုင်းပေါ်ကနေစီယုံစီစဉ်တာကိုပိတ်ပစ်တာတွေနဲ့ဆန္ဒပြပွဲတွေဖြစ်မလာအောင်တားဆီးဖို့ကြိုးစားနေကြပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ကြောင့်သေဆုံးတဲ့နှုန်းကလူပြည်တွေထက်လက်တင်အမေရိကန်နယ်ဘွားတွေအာရှဘွားနဲ့လူမဲတွေကပိုများတယ်လို့အင်္ဂါနေ့တုန်းကကျမကြီးပညာရှင်တွေရဲ့အစီရင်ခံစာမှာဖော်ပြပါတယ်ယောဂထင်းချုပ်ရည်နဲ့ကာကွယ်ရေးဌာန CDC ရဲ့အစီရင်ခံစာအသစ်မှာကယောဂစပြီးတော့ကူးစက်တဲ့အစောပိုင်းကာလဇန်နဝါရီလနောက်ပိုင်းလောက်ကနေပြီးခဲ့တဲ့အောက်တိုဘာလအထိ COVID-19 ကြောင့်လူပြည်တွေသေဆုံးတဲ့နှုန်းကအရင်လွန်ခဲ့တဲ့၄နှစ်အတွင်းနဲ့နှိုင်းယှဉ်ရင်၁၂ရာခိုင်နှုန်းလောက်ပဲပိုများတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ COVID-19 ကြောင့်ဒီကာလသေဆုံးသူလက်တင်အမေရိကနယ်ဘွားအရေအတွက်ကလွန်ခဲ့တဲ့နှစ်အပိုင်းခြားတွင်နဲ့စာရင် 53.6 ခိုင်နှုန်း၊အာရှဘွားတွေထဲမှာ 32.9 ခိုင်နှုန်းနဲ့လူမဲတွေက 36.6 ခိုင်နှုန်းပိုများတယ်လို့ CDC ကပြောပါတယ်။အသက်25နှစ်နဲ့44နှစ်အတွင်းသေဆုံးမှုနှုန်းအများကြီးမြင့်တက်လာတာကိုတွေ့ရတယ်လို့လည်း CDC အစိုးရခန်းစာမှာဖော်ပြပါတယ်။အရင်နှစ်အပိုင်းအခြားတွေနဲ့ရှင်ရင်အခု COVID-19 ကြောင့်အသက်25နှစ်အောင်သေဆုံးသူအရေအတွက်က841ယောက်ပိုများပြီးတော့အသက်85နှစ်ကနေ84နှစ်အတွင်းသေဆုံးသူက9,646ယောက်ပိုများပါတယ်။အိန္ဒိယမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသေ9,400ကျော်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ 9.6 တန်းရှိပြီးဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းမှာသေဆုံးသူ900ကျော်ရှိတာကြောင့်သေဆုံးသူပေါင်းက13,500ကျော်ရှိပါတယ်။နိုင်ငံတွင်းကူးစက်တဲ့နှုန်းနဲ့သေဆုံးတဲ့နှုန်းကပြီးခဲ့တဲ့လလောက်ကလေးကစပြီးတော့ရော့ကျလာနေတာပါ။စီကံလိုက်တာမှမရှိရင်တော့ယောဂကူးစက်တဲ့နှုန်းပိုများလာနိုင်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။ကာကွယ်ဆေးမရခင်အထင်နှာခေါင်းစည်းတက်ကြဖို့နဲ့လူချင်းချင်းနေဖို့စီကံတွေကိုဆက်ပြီးလိုက်နာကြဖို့လည်းမိုဒီကသတိပေးထားပါတယ်။အင်ဒိုနီးရှားမှာတော့ဒီကနေ့ COVID-19 ကူးစက်သူ4,200ကျော်နဲ့ကူးစက်သူစုစုပေါင်း38,300ကျော်ရှိပါတယ်။အခုထိသေဆုံးသူပေါင်းက12,800ကျော်ရှိပါတယ်။အရှေ့တောင်အာရှမှာအင်ဒိုနီးရှားက COVID-19 ကူးစက်မှုနဲ့အသေးအပြောင်နှုန်းအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကဥပဒေရုံးတွေမှာခေတ်မီနည်းပညာတွေတက်ဆင်အသုံးပြုနိုင်မှုအတွေ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကအထောက်ပံ့ပေးတဲ့အစီအစဉ်တိုးချဲ့ဆောင်ရွက်နေတဲ့အကြောင်းကိုရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့သတင်းထုတ်ပြန်ကြေညာပါတယ်။American နိုင်ငံကဖွံ့ဖြိုးရေး agency USAID နဲ့ပြည်ထောင်စုရှိနေချုပ်ရုံတို့ပူးပေါင်းဆောင်ရွက်နေတဲ့ဥပဒေရုံးတွေမှာခေတ်မီနည်းပညာတက်ဆင်တဲ့ရှေ့ပြေးအစီအစဉ်ကိုဥပဒေရုံး10ရုံးမှနောက်ထပ်တိုးချဲ့ဆောင်ရွက်နေတဲ့အကြောင်းကြေညာလိုက်တာဖြစ်ပါတယ်။ဒီလိုနည်းပညာတက်ဆင်အသုံးပြုနိုင်မှာဖြစ်တာကြောင့်ထပ်တိုးဥပဒေရုံး10ခုအနေနဲ့အမှုကိုင်တွေတာမှတ်တမ်းတင်တာအစီရင်ခံတာလိုလုပ်ငန်းတွေမှာပို့ပြီးတော့ဖွင့်လှစ်မြင်သာမှုရှိအောင်နည်းပညာကိုစတင်အသုံးပြုနိုင်မှာဖြစ်ပါတယ်။အဲ့ဒီနည်းပညာနဲ့အတူစံသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေအတိုင်းဥပဒေရုံးတွေအနေနဲ့တရားစွဲဆိုမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်ရမှာအထောက်အကူပြုမှာဖြစ်ပါတယ်။အထူးသဖြင့်လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်ရမှာဒီအချက်ကအရေးကြီးတယ်လို့အမေရိကန်တန်ယုံကပြောပါတယ်။အခုစီစဉ်မှာပါဝင်တဲ့ဥပဒေရုံး၁၀ရုံးကမိထီလာ၊ရမဲသင်၊လားရှူ၊ဖျာပုံ၊ပြည်ရန်ကုန်တောင်ပိုင်း၊မြစ်ကြီးနား၊စကိုင်း၊ကံဘလူးနဲ့တထုံခရိုင်ကဥပဒေရုံးတွေဖြစ်ပါတယ်။အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အနေနဲ့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးမြင့်တင်မှုစီမံကိန်းကို2016ခုနှစ်ကတည်းကအကူအညီပေးလာတာဖြစ်ပြီးအရင်ကလည်းပြင်ဦးလွင်တောင်ကြီးမော်လမြိုင်ပသိမ်ဒဝေရန်ကုန်အရှေ့ပိုင်းခရိုင်ချဲဤသာဇံနဲ့မော်လမြိုင်မြို့နယ်တွေကဥပဒေရုံးရှိရုံးမှာခေတ်မီနည်းပညာကိရိယာတွေတက်ဆင်နိုင်အောင်အကူအညီပေးခဲ့တယ်လို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်ရှင်။ အနားယူသွားပြီဖြစ်တဲ့ညယုံမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်သူစွမ်းနေရာမှာအရင်ဂျနီဗာမြို့မှာကုလအမြဲတမ်းကိုယ်စားလှယ်တာဝန်ယူခဲ့တဲ့တန်မန်ကြီးဦးကျော်မိုးထွန်းကအခုအောက်တိုဘာ20ရက်နေ့ကစပြီးတော့တာဝန်လွှဲပြောင်းယူခဲ့ပါတယ်တမကြီးဦးကျော်မိုးထွန်းကဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ရုံးဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်2018ခုနှစ်ကစပြီးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အဲဒီမတိုင်ခင်ကတော့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနမှညွှန်ကြားမှုချုပ်အဖြစ်တာဝန်ယူပူးသူဖြစ်ပါတယ်။ဂျနီဗာမြို့မှာတာဝန်ထမ်းဆောင်စဉ်ကလူပဲညူယောက်မြို့မှာလည်းတမကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဝေဖန်မှုတွေကိုအဓိကရင်ဆိုင်ဖြေရှင်းရပွဲရှိပါတယ်။မြန်မာနိုင်ငံအနေနဲ့အရင်အစ်အစိုးရလက်ထက်တုန်းကဒီမိုကရေစီရေးလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ PR တွေပြစ်တင်ဝေဖန်မှုတွေကိုခံခဲ့ရတယ်လို့လက်ရှိအရက်သားအစိုးရလက်ထက်မှာလည်းရိုဟင်ဂျာရေးအပါအဝင်လူခွင့်ရေးကိစ္စတွေမှာအတော်ကလေးဝေဖန်ခံနေရတာပါမြန်မာအစိုးရဘက်ကတော့ Ranger ဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒါပေမဲ့မြန်မာနိုင်ငံရဲ့ရှုပ်ထွေးလှတဲ့တမိုင်းကြောင်းနဲ့နိုင်ငံရေးနောက်ခံတွေကြောင့်ဒီမိုကရေစီအကူအပြောင်းကာလမှာမြန်မာနိုင်ငံကိုအချိန်ပေးနားလေကြဖို့မြန်မာအသံတမန်တွေကနိုင်ငံတကာကိုမြစ်တာရက်ခံထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂညူယောက်ယုံအနေနဲ့ကတော့လူညုံရေးကောင်စီအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းအစ်မြင့်အစည်းအဝေးတွေကိုတက်ရောက်ပြီးမြန်မာကုစားပြုပြောဆိုဆွေးနွေးရလေးရှိပါတယ်ရှင်သောရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဌာနကူအခမဲ့စည်းကမ်းတွေမှာလာရောက်ပြသသူတွေတိုးလာနေတာကြောင့်အခက်အခဲတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါပြည်တွင်းကိုဗစ်အတည်ပြုလူနာတွေကပိုးရိပ်သူဥယျာဉ်ထွက်ကြုံမကရှိနေတဲ့ရန်ကုန်တိုင်းထဲကမြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဌာနကူစည်းကမ်းတွေမှာလာရောက်ပြသတဲ့သူတိုးလာနေတာကြောင့်နောက်ထပ်တိုးချဲ့မှုပြင်ဆင်နေပါတယ်ကိုဗစ်ရောဂါကာဝေနိုင်မှုရည်ရွယ်ချက်နဲ့ဖွင့်လှစ်ထားတဲ့ဒီအခမဲ့စည်းကမ်းတွေကစီးရုံနဲ့တွဲထားတဲ့အင်းစိန်မြောက်ကလာနဲ့ဗုဒ္ဓထောင်မြို့နယ်ကဖြားနာကူစည်းကမ်းတွေမှာတော့တန်တရားလူနာရီစီကနေဆွတ်ပြူစစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းလာရောက်ပြသတဲ့လူနာရီတိုးလာတာနဲ့အမျှမြင်းမြန်းဆန်းဆန်းစစ်ဆေးနိုင်မှုလိုအပ်တယ်လို့လည်းရန်ကုန်တိုင်းဖြားနာကူအခမဲ့စည်းကမ်းတွေရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာနေမင်းထက်ကပြောပါတယ်။
ဒီဆယ်လပိုင်းလာဇန်တဲ့ဆိုင်ရင်တော့မဆိုးတဲ့လောက်လေးပေါ့အနှင်းငယ်လေးရောနည်းနည်းကျော့သွားတယ်လို့ရှိတယ်။သို့ပေမဲ့လည်းတချို့ရက်တွေကတော့ဒုံရင်ကဒုံရင်လည်းများနေသေးပေါ့နော်။ Fever Clinic ကတော့ကျွန်တော်ထုံးစံတိုင်းသွားနေတယ်။သို့ပေမဲ့ကျွန်တော် Fever Clinic တွေအားလုံးကိုတက်ဆန်တာလုံခွင့်ကိုရန်ကုန်တိုင်းက permission မပေးသေးဘူးနော်။မြေပြင်မှာကြုံတွေ့နေရတဲ့ဟိုလက်တလောဟာကြတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့ကဒီRapid test kit တွေလည်းပေါ်လာတော့ကျွန်တော်တို့ကမြန်မြန်ဆက်စင်ကျင်တယ်ဗျာ။အခုဆိုလည်းဒီ quarantine center ကြီးလည်းရှိနေပြီ။ဒီကိုဗစ်စင်တာကြီးလည်းရှိနေပြီ။မြန်မြန်ဆက်စည်ကျင်တယ်၊မြန်မြန်တွေ့ကျင်တယ်၊မြန်မြန်ကုပေးပေးကျင်တယ်ပေါ့နော်။အဲ့တော့ Fever Clinic တွေမှာဒီ Rapid Test Kit တွေဆက်လို့မရသေးတာတော့အမှန်တမ်းပြောကျွန်တော်အနေနဲ့အားမရဘူး
။ယောဂကူးစက်မှုတွေအများဆုံးရှုံနေရတဲ့ရန်ကုန်တိုင်းတွေကဝေဘာကြီး၊ဖောင်ကြီးနဲ့တောင်ကလာပါဆေးရုံတွေမှာကိုဗစ်လူနာတွေကိုအဓိကထားကူးစက်ပေးနေပြီးရန်ကုန်ဆေးရုံကြီးအပါအဝင်မြောက်ကလာအင်းစိန်နဲ့တင်ငန်းကျွန်းဆက်များဆေးရုံကြီးတွေမှာလည်းထပ်တိုးကူးစက်မှုပေးနေတာပါ။ရန်ကုန်တိုင်းမှာရှိတဲ့ကိုဗစ်ကူးစက်ရေးဌာနတွေနဲ့စင်တာတွေမှာလှုပ်ရှားပေးနေသူအပါအဝင်ကိုဗစ်သံသယလူနာတင်ရင်တွေမှာပါလိုက်ပါဆောင်ရွက်နေတဲ့စေတနာဝန်ထမ်းကတော့တသောင်းကျော်ရှိနေပါတယ်။တစ်ချိန်တည်းမှာပဲယောဂလက္ခဏာမပြင်းထန်သူတွေနဲ့သံသယလူနာတွေကိုထားဖို့တိုးချဲ့ထားတဲ့စင်တာတွေမှာတော့စေတနာဝန်ထမ်းလှုပ်ရှားပေးတွေလိုအပ်နေပါတယ်။လူဝင်အားလိုအပ်ချက်ရှိနေလို့အလှည့်ကျစနစ်နဲ့ကူညီနေရတယ်လို့စေတနာဝန်ထမ်းတွေကိုဦးဆောင်နေသူကိုတီငိမ့်မင်းကပြောပါတယ်။
လူနာဥည်ရတော့ပုံမှန် rate ပဲဖြစ်နေတာပါလေ။အဲကျန်းချာဆင်းတယ်လို့လည်းပြောလို့ရအောင်။ကျွန်တော်လည်းကျွန်တော်ကမြင်းနိုင်တယ်ကျွန်တော်ဆိုတော့မြင်းတန်းနေတဲ့ SMS ရှိသေးတယ်ဗျ။အပေါ်လည်းမတက်တော့အောက်လည်းမဆင်းတော့ပုံမှန် rate လေးတခုမှအနယ်လေးငြိမ်နေဆိုတဲ့ဟာလည်းရှိသေးတယ်လေ။ကျွန်တော်ဟိုအများကြီးလည်းကျွန်တော်ကြိုးစားပေးလို့ရှိနေသေးတာ။ထိထိနေရဆိုတဲ့ SMS ရှိသေးရဗျာ။ဒါမှမဟုတ်ဒီနေရာမှာဘယ်လိုနေရာရဲ့လိုအပ်ချက်ကရှိရဲ။အားကြောင့်လည်းဆိုတော့ကြာပြီဟုတ်ကြာပြီဆိုတော့ကျမ်းမာရေးဝင်ဝင်နေလည်းတော်တော်လေးပြိုင်နေတယ်ကျွန်တော် volunteer တွေပြိုင်တော့ကျွန်တော်အလှည့်ကျတော့ run ပေးရတဲ့ပုံစံမျိုးကျွန်တော်ပြန်လုပ်နေရတာဒါပေမဲ့ကျွန်တော်မပြီးသေးဘူးမပြီးမချင်းကျွန်တော်လိုအပ်တဲ့အရာရှိနေမှာပဲလေ
ကျမ်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်ရင်းမှာအတည်ပြုလူနာပေါင်း 38,502 ဦးရှိနေပြီးသေဆုံးသူကတော့945ဦးရှိနေပါတယ်သေဆုံးသူတွေရဲ့95ရာခိုင်နှုန်းလောက်ကနာတာရှိယောဂအခမ်းရှိသူတွေဖြစ်နေပြီးအသက်ကြီးသူတွေနဲ့ယောဂအခမ်းရှိသူတွေပိုပြီးသတိရှိကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။
ကို
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှကောင်းစီးတက်တာကဘို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှကောင်းစီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှကောင်းစီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှကောင်းစီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှကောင်းစီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှကောင်းစီးတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှကောင်းစီးမဖြစ်မနေတက်မခိုင်းသင့်ပေတဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic Fibrosis အဆုတ်ရောင်ယောဂါ Cancer ယောဂါဒီလိုယောဂါအခန်းရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှကောင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှကောင်းစီးတက်တင်တာပါ။ကလေးတွေဟာနှကောင်းစီးမတက်ခင်လက်ကိုပိုးတက်ဆေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှကောင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတုံးရပါဘူး။နှာခေါင်းစည်းချွတ်ပြီးရင်လည်းအိတ်တို့ဘူးတို့ရဲ့ထဲ့သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အနေရကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ရှိလာကျင်ပမဲ့ရွေးကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေကြွတင်ပေးပေးခွင့်အရင်ကထပ်ပို့ရလာတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကပြည်ပရောက်မြန်မာနိုင်ငံသားတွေကကြွတင်ပေးပေးဖို့လျှောက်ထားသူ3000ကျော်သာရှိခဲ့ပေမဲ့အခုအချိန်ထိရရှိထားတဲ့စာရင်းတွေအရ3000ကျော်ထိရှိတယ်လို့ပြောပါတယ်။ကြွတင်ပေးနိုင်အောင်ပြင်ဆင်ခဲ့တာကြောင့်အခုလိုမဲပေးမဲ့သူတွေများလာတာဖြစ်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးက VOA ကိုပြောပါရစေ
။မဲလမကျွန်တော်တို့အရင်က3000ကျော်ပို့တယ်အခုတော့3000နဲ့1000ကျော်ကျွန်တော်တို့ပို့ထားလို့ return ကတော့အားလုံးမဆုံးသေးဘူး။2015တုန်းက3000ကျော်ကျော်လောက်ကနေအခု3000ကျော်ဆိုတော့အဲ့လိုတော့တိုးတက်တာရှိတာပေါ့။တန်ယုံ38ယုံနိုင်ငံ38နိုင်ငံရဲ့မြန်မာတန်ယုံရှိတယ်မြန်မာအငြင်းဆန်းကိုယ်စားလှယ်ဖွဲ့ယုံရှိတယ်ကောင်စစ်ဝင်ကျော်ယုံရှိတယ်အဲ့45ယုံကနေဆောင်ရွက်ပေးတာ
ဒီလာဇန်ကဆလို့ကျူတင်မဲပေးခွင့်ရတဲ့ထိုင်းနိုင်ငံမှာတော့မဲဆန္ဒရှင်4000နီးပါးမဲပေးခဲ့ကြပြီးစင်ကာပူနိုင်ငံမှာတော့3000ခွဲဝန်းကျင်တောင်ကိုရီးယားမှာတော့1000ကျော်ဂျပန်နိုင်ငံမှာတော့8600ကျော်နဲ့မလေးရှားနိုင်ငံမှာတော့6400ကျော်လောက်ရှိတယ်လို့လည်းပြောပါတယ်အာရှတိုက်နဲ့အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံပေါင်း38နိုင်ငံမှာကျူတင်မဲပေးဖို့စီစဉ်ခဲ့ကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံတွေမရှိတဲ့နိုင်ငံ9နိုင်ငံအပါအဝင်မဲယုံတွေတို့ချေဖွင့်နေပြီးကျူတင်မဲပေးနိုင်အောင်စီစဉ်ခဲ့ကြောင်းလေရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ကပြောပါတယ်
။တန်ယုံနေရနေပြီကကြမှာရှင်းပြတယ်အတူတူပါဖြစ်လို့ရှိရင်တော့နည်းနည်းလေးတချို့အဲ့တန်ယုံရဲ့နီးစပ်တဲ့နိုင်ငံတွေနီးစပ်တဲ့နေရာတွေအဲ့ဒီကကိုယ်စားလှယ်တွေဟောဖြစ်ဖို့ကိစ္စလဲကျွန်တော်တို့ကသတ်မှတ်တဲ့အချိန်ပေါ့ဒီအချိန်ကာလအတွက်အချိန်မီတော့ကျွန်တော်တို့နေ့စီကိုစာပေးညှိနှိုင်းရင်ကျွန်တော်တို့ကလည်းအချိန်မီတယ်ဆိုရင်ဆောင်ရွက်ပြလို့ရတယ်ဆိုပြီးကျွန်တော်တို့ဒီနိုင်ဆောင်ရည်ရာတော့ရှိတယ
်ပြည်ပရောက်နိုင်ငံသားတွေအရင်ထက်ကြိုတင်မဲ့ပေးခွင့်ရသူတွေပိုများလာတယ်ဆိုပေမဲ့လည်းကတ်ယောဂါနဲ့ဂျုံနေချိန်မဲ့မဲ့ပေးနိုင်သူတွေလည်းရှိနေပါတယ်တစ်ချိန်တည်းမှာပဲပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲ့ပေးခွင့်ပိုရလာတယ်ဆိုပေမဲ့အချက်လက်တွေမှန်ကန်မှုရှိအောင်စောင့်ကြည့်အကဲခတ်ခွင့်အားနည်းနေစေဖြစ်တယ်လို့ရွေးကောက်ပွဲအကဲခတ်လေ့လာစောင့်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာတော်ရွှေရီဝင်းကပြောပါတယ
်။အကြီး2015ရောဆိုရင်အဲ့ဒီသူငယ်လေးကြီးကိုဒီတော့နေရောနေရပုံမဲ့ဆင်းနေမှာသူရဲ့ပုံမဲ့နိုင်ငံအလိုက်မှာခုံနေနေပေါ့နော်ကျွန်မတော့ solution လုပ်ချင်ရှိတယ်။အခုကဒီနေ့ကကိုဗစ်ကလည်းဖြစ်တယ်သူကလည်းအရက်ထက်ဆိုပြီးမခိတ်ဘူးပေါ့နော်။အဲကျွန်မတော့အဲ့နဲ့ပြတ်ပြီးတော့အော်ပို့လိုက်တယ်ဆိုတော့သိရတယ်။ဒီနေ့ကျတော့ဒါတော့ရှိစမ်းတဲ့ကောင်လည်းမရှိဘူး။အဲအရင်ကတည်းကတုံးကြတဲ့တယ်ပေါ့နော်။ဒါပေမဲ့ဒီဥစ္စာနဲ့ပြတ်ပြီးတော့သိဖြစ်ကြပေါ့နော်။သူကျန်တဲ့လုံထားနိုင်တာကဆိုတာဒီခေတ်ကမှမရှိဘူးဒီမှာဆက်ဘာရမလဲနိုင်ငံရေးအခြေအနေရှိနေတာကိုဒါလို့ဒီနိုင်ငံမှာဆဲပြီးသွားပြီးသူရဲ့နေကူကမြန်မာနိုင်ငံမှာရှိတဲ့နေအိမ်မှာပက်ဖြတ်ထားပြီးတာမဖြတ်ထားပြီးတာဆိုတာပို့အရေးကြီးတာ
လူဝင်မှာ၈ရက်နေမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်ကျွန်မမိခါပါ ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်လွတ်လပ်တရားမျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုပယ်ဖျက်ထားတယ်မဲဆန္ဒနယ်မြေတချို့ကိုပြန်လည်စဉ်းစားသုံးတက်ဖို့ရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်ွန်ပါရှဲလာရွေးကောက်ပွဲကျင်းပတဲ့အခါလှုံ့ဆော်ရင်စိတ်မချရတာအပါအဝင်လွတ်လပ်မျှတမှုမရှိနိုင်တဲ့အတွက်တိုင်းနယ်ပြည်နယ်၆ခုကမဲဆန္ဒနယ်မြေတချို့မှာမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအကြေညာထားပေမဲ့တပ်ဆိုင်ရာနယ်မြေတွေကကော်မရှင်တာဝန်ရှိသူတွေနဲ့နိုင်ငံရေးပါတီတချို့ကတော့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့လိုလားနေကြတာပါကော်မရှင်ကထုတ်ပြန်ထားတဲ့အထက်မှာရှမ်းပြည်နယ်ထက်ကမြို့နယ်6မြို့နယ်မှာရှိတဲ့ကြေးရော်အုပ်စုတချို့လည်းပါဝင်နေတဲ့အတွက်ပြန်လည်စစ်ဆစ်ဖို့တင်ပြထားတယ်လို့လည်းလာရှော့ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲအသွေးရမှုဦးအောင်စိုးမင်းကပြောပါတယ
်ကျွန်တော်ခရိုင်ထဲမှာဆိုကိုအုပ်စုပဲတင်ထားတာအဲ့ဒါလည်းအေးအိုတွေလှုပ်ရှားလို့ဆိုပြီးတင်ထားတာကိုတကကိုအုပ်စုအပြင်ကိုတင်ပြထားတဲ့ဟာတွေကပါလာတယ်ဘုရားဥစားတယ်ဟိုကဒီအေးမဟုတ်ဘူးကျွန်တော်တို့ဟိုပါဘောအာစီအစက်ခေါ်ပါမို့အမတင်ပြထားတဲ့ကြီးရအုပ်စုတွေပါလာတယ်ပေါ့နော်အဲ့ဒါတော့ဟိုတခြားဟိုကျွန်တော်ကတော့ဘယ်ဌာနလို့တော့မပြောပါဘူးဆက်ဆက်ဝင်ဤဌာနများရဲ့မှတ်ချက်လိုပဲကျွန်တော်ကတော့သုံးနှုန်းပေးရတယ်မဲပေးပိုင်ဝင်ရှိသူစုစုပေါင်း2000နီးပါးတော့မဲပေးပိုင်ဝင်ဆုံးရှုံးသွားတာပေါ့အဲ့တော့အဲ့တော့ကျွန်တော်တို့ကပြန်ပြီးတော့ပြန်ပြီးတော့အချိန်မီပြီးတော့ကြိုးစားကြည့်တယ်။နောက်အုပ်စုတော့ကျွန်တော်ပြန်ပြီးတော့တင်ပြထားပါ
။ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာလက်နက်ကင်ပလီပခါတွေဖြစ်ပေါ်တာမရှိသလိုလမ်းပန်းဆက်သွယ်ရေးကောင်းမွန်ပြီး2015ခုနှစ်တုန်းကရွေးကောက်ပွဲကျင်းပခဲ့ဖူးတဲ့နေမြေတချို့လည်းပါဝင်နေတဲ့အတွက်နိုင်ငံရေးပါတီတွေနဲ့အကဲခတ်သူတွေကမေးခွန်းထုတ်နေကြပါတယ်။ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ပယ်ဖျက်ထားတဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်နဲ့ပတ်သက်လို့ပြန်လည်စဉ်းစားပေးဖို့တိုင်းဒေသလူမျိုးများမဟာမိတ်အဖွဲ့ကလည်းတင်ပြတောင်းဆိုထားတာရှိတယ်လို့လွယ်လင်းခရိုင်ရွေးကောက်ပွဲကော်မရှင်အသွေးရမှုဦးသိန်းနိုင်ကအခုလိုရှင်းပြပါတယ်
ဟိုဟိုဒီပါတီကတော့သူ့ပါတီရလည်းဟိုဟာပေါ့ပြင်ပနေတာရှိပါတယ်သူ့ဟိုဟာဒီမှာတော့ပြင်းရင်အင်ကြမ်းမှုရှိတာပေါ့ဒါကြောင့်မို့လို့အဲအရှင်ကြီးသွားလာနိုင်တယ်အဲ့ဒါမျိုးအရှင်ကြီးမို့လို့အော်ဒီကောက်ဝက်ပြန်လဲကျင်းပပေးဖို့နေနေကစီးမှာပြန်လဲချက်ပြင်းပေးဖို့ဆိုပြီးပြင်ပြရရှိပါတယ်အဲ့တော့ဒီကျွန်တော်တို့ကော်မရှင်အနေနဲ့တော့ဟိုအပေါ်တော့ဒီကောက်ဝက်လုပ်ငန်းစဉ်အဖြစ်အပျက်ကိုစီးမှာခေါက်ခေါက်ဖို့တော့ဒီနေ့အေးချမ်းလိုက်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ဒီနေ့အေးချမ်းမှုရှိရင်ကျွန်တော်တို့ကလုပ်ငန်းစဉ်ကိုစီးမှာခေါက်ခေါက်လုပ်ရတယ်အဆင်ပြေတယ်လို့ပြောချင်ပါတယ်
တမ်တော်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလည်းမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲအစီအစဉ်တွေကိုပယ်ဖျက်ထားတာပါဒါပေမဲ့လည်းတချို့နေရာတွေမှာရွေးကောက်ပွဲကျင်းပမယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့လည်းမြောက်ဦးခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးရွှေတန်းကပြောပါတယ
်သုံးသပ်ကြည့်တော့ပြန်လည်ပြန်ပြဖို့ကတော့ကျွန်တော်တို့လောလောဆယ်တော့ရှိသေးပါဘူးဒါပေမဲ့သက်ဆိုင်ရာ UEC ကကော်မရှင်ဖွဲ့ဖွဲ့ကတာဝန်ရှိသူတွေနဲ့ကျွန်တော်တို့ဒီကော်မရှင်ဖွဲ့ဝင်တွေနဲ့တော့ပြန်လည်ဆွေးနွေးသုံးသပ်ပြန်ကြတဲ့လို့ကျွန်တော်သင်မြင်မိပါတယ်။ဘာကြောင့်လဲဆိုတော့လေကျွန်တော်တို့သိတဲ့အတိုင်းပါပဲကျွန်တော်တို့ဒီအမ်းမျိုးနယ်တို့ဒီပလဲဝါမျိုးနယ်တို့မှာရက်ခွက်ကြည့်အောင်စုလူစုနဲ့ရုပ်ောက်ခွင့်ပြန်ပေါက်ခွင့်ပြုထားရတယ်ဆိုလို့ရှိရင်ကျွန်တော်တို့မြောက်ဥခရိုင်အတွက်မှာလည်းပဲအမျိုးပေါ်၄ရက်ခွက်လောက်နဲ့ရုပ်ောက်ခွင့်ကိုပြန်ပေါက်လို့ဟိုရန်နေတဲ့နေသားတွေကိုကျွန်တော်တွေ့မြင်နေရပါတယ်
နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲကျင်းပရမှာရခိုင်၊ကချင်း၊ကရင်မွန်းနဲ့ရှမ်းပြည်နယ်တွေနဲ့ပဲခူးတိုင်းအတွင်းကမဲဆန္ဒနယ်မြေတချို့မှာကျင်းပမှာမဟုတ်ကြောင်းဖြေခဲ့တဲ့တောက်ကြနေကပဲကြီးညာလိုက်တဲ့အတွက်မဲဆန္ဒရှင်ခမ်းမန်းခြေတန်းကျော်လောက်မဲပေးခွေဆုံးရှုံးမဲ့အလားလာနဲ့ရင်ဆိုင်နေရတာပါကော်မရှင်ဘက်ကတော့2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုထောက်ပြန်ကြီးညာဖို့ဆုံးဖြတ်ရမှာလှုံ့ဆော်ရေးအရာအဆုံးဖြတ်ပေးနိုင်တဲ့ကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်သက်ဆိုင်ရာဌာနတွေအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေပါဝင်ကြောင်းပြောဆိုထားပါတယ်ရှင်။ကျမအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။မခန့်ကျင်နေပါဝင်မြန်မာနိုင်ငံဝိုင်းကလက်နက်ကင်ပဏီပခတ်တွေကြောင့်ခလဲတငယ်တွေပါဝင်ထိခိုက်ဒေဆုံးမှုတွေတိုးလာနေတဲ့ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်နေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။လက်နက်ကင်ပဏီပခတ်တွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြည့်နှစ်ပထမ3လအတွင်းမှာပဲခလေးတငယ်ကြေအကျော်တည်ဆုံဒဏ်ရာရှိခဲ့တာဟာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲ့ထက်ဝက်ကျော်ရှိနေတဲ့ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနှိနှိုင်းယူမှုယူကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဒီကင်းကနေဟာ2018ခုနှစ်တစ်နှစ်လုံးထက်လည်းတိတိတတ်တာများနေတယ်လို့လည်းပြောပါတယ်လူခွင့်ရဲ့လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမရှိမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့အစိုးရတပ်နဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့စီရေးတိတ်မာနေတဲ့ရခိုင်ပြည်နယ်မှာခလေးတငယ်တည်ဆုံမှုများဆုံးဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်တို့ဒီဘက်မှာအခုဆိုလို့ရှိရင်ကျွန်တော်ဒီရခိုင်ဘက်မှာတိုက်ပွဲပုံပုံဖြစ်လာတဲ့လူခွင့်ချုပ်ပေါင်းဖြစ်လာတဲ့အခါမှာပြန်ပြီးတော့စစ်ပွဲကြောင့်ထိဆုံးတဲ့ ကလေးရဲ့အခြေအနေကတော့တဖန်ပြန်ပြီးတော့မြင့်တက်လာတာပေါ့နော်တကယ်ကိုကျွန်တော်တို့အရင်တုန်းကဒီသေဆုံးမှုကကျွန်တော်တို့ဒီကျန်းမာရေးကြောင့်သေဆုံးမှုလို့အာဟာရနည်းပါးလို့သေဆုံးမှုဆိုတဲ့နေရာမျိုးကနေစစ်ပွဲကြောင့်သေဆုံးတဲ့ကလေးတွေနှုန်းကဒီခိုင်ပြည်နယ်မှာပို့ပြီးတော့မြင့်လာတယ်ဒီမြင့်တွဲမှာဆိုရင်တော်တော်မြင့်လာတာကိုတွေ့ရပါမယ်ဗျာ
ကိုလာသမကလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယူရထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့တစ်ပတ်တွင်းမှာပဲရသ3ဦးသေဆုံးပြီး9ဦးဒဏ်ရာရှိကြောင်းလည်းဖော်ပြခဲ့တာပါဦးအောင်မျိုးမင်းကတော့စီရီပနိပခအတွင်းလက်နက်ကင်ဖွဲ့တွေရဲ့မစင်မရှင်လုပ်ရက်တွေကြောင်းကလေးတငယ်နဲ့မျိုးသမီးတွေပါဝင်ရသားတွေတင်နေကြရတာလို့လည်းပြောပါတယ
်ဒီဒီကပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီလက်နက်ကင်ပြိပခမှာကလေးတွေခူတိုင်းပါဝင်နေသိစားတော့နေသွားပါလေဒါပေမဲ့ဒီတိုက်ပွဲတွေကြားထဲမှာဒီလိုမျိုးမစင်မရှင်တိုက်ခတ်မှုတွေနောက်တစ်ခါသူတို့စာတင်နေတဲ့ကျောင်းတွေသူတို့ပုံအောင်နေတဲ့နေရာတွေကိုလက်နက်ကြီးကြီးကြားတဲ့အတွက်ပေးဆုံးမှုဖြစ်တဲ့ဟာကပထမဆုံးတစ်ခုပါအဲ့ဒါကဘာလို့ကျွန်တော်တို့ဟိုဒီလိုမျိုးကိစ္စကြီးတွေ့ရလဲဆိုတော့တချို့အဲ့ဒီဒီလက်နက်လေးတွေနောက်ကကျွန်တော်လက်နက်နဲ့ပတ်သက်ပြီးတော့ဘုံနေတာတွေကိုကျွန်တော်တို့တွေ့ရှိပြီးတော့စော့ကစားရင်းနဲ့တွေ့ဆုံမှုကြီးကျွန်တော်တွေ့ရတယ်။ဒါတွေကတော့အများဆုံးတွေ့ဆုံမှုပေါ့နော်
။ရခိုင်ပြည်နယ်မှာလက်ရှိရှင်တိတိုက်ပွဲတွေပြင်းထန်နေသေးတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကလည်းမြောက်မြို့ပေါ်ကိုလက်နက်ကြီးကြီးကြောက်ပောက်ခွဲခဲ့တာကြောင့်အသက်9နှစ်အရွယ်ကလေးတူတွေ့ဆုံခဲ့ပါတယ်။မြောက်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့တိုက်ပွဲတွင်ကလေးတွေတွေ့ဆုံမှုတွေကမရှိအောင်လက်နက်ကင်ဖွဲ့တွေအနေနဲ့အပြည့်ရစေဖို့လိုတယ်လို့လည်းပြောပါတယ်
။ပြောချင်တာကတော့20လက်နက်ကင်ဖွဲ့အစည်းတွေအနေနဲ့ပိုက်ဆက်ရစေပုံပေါ်နော်ဘိုးဘွားနိုင်ငံရေးအတွင်းမှာဒီစီလေးလေးဆွေးနွေးပြီးတော့ဒီအပိုက်ခက်ရစေပြီးမှဒီလေးလေးတွေအသေးပြောက်နည်းနည်းအသေးပြောက်မရှိဘူးဖြစ်နေတဲ့ဒီနှစ်ဖက်အဖွဲ့အစည်းတွေကိုဘိုးဘွားနိုင်ငံရေးအတွင်းမှာဒီစီလေးလေးဆွေးနွေးပြီးတော့အပိုက်ခက်ရစေဖို့ဒီလိုပဲ
ရခိုင်ပြည်နယ်မှာတိုက်ပွဲတွင်ရသားထိခိုက်ဒေဆုံးဒဏ်ရတာတွေများပြားလာနေသလိုတိုက်ပွဲတွင်ရသားတွေဒေဆုံးဒဏ်နဲ့ပတ်သက်ပြီးကျူးလွန်သူတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်အရေးယူဖို့လိုအပ်တယ်လို့လည်းညီများရှင်းမြန်မာကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
ကျွန်တော်တို့ဒီလိုမျိုးအရသားတွေအစီအစဉ်အမျိုးသမီးနဲ့ကလေးကိုဒေဆုံးမှုကလူခွင့်ချိုးဖောက်မှုဖြစ်တယ်လို့ကြံစည်မှုလည်းဖြစ်ပါတယ်အဲ့တော့ဒါမျိုးကိစ္စကိုပြည်ပဲကျူးလွန်ကျူးလွန်ဘယ်တက်ဖွဲ့ရပဲကျူးလွန်ကျူးလွန်ကျူးလွန်မှုအတိုင်းကျွန်တော်တို့အရာဥတီရအောင်ရှင်စစ်မှုစစ်စည်းကမ်းရာအရေးကြီးပေါ်လိုအပ်ပါတယ
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆရာလူခွင့်ရဲ့ထူးကိုစလေတောမတ်အင်ဒရူးစ်ကလည်းရခိုင်ပြည်နယ်ကစီရေးပနိပခတွေအတွင်းကလေးတွေတွေပါဝင်ရာသားတွေထိခိုက်တဲ့ဆုံးမှုတွေကြုံနေရတဲ့ပေါ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲတရိပ်ပိတ်ခဲ့ဖူးပါတယ်ရခိုင်ပြည်နယ်ကကြေးရွာတချို့ကိုလက်နက်ကင်တပ်ဖွဲ့တွေပြင်းထန်တိုက်ခိုက်နေတာတွေကိုလည်းရှက်ရှင်းရစေဖို့နဲ့ရာသားထိခိုက်တဲ့ဆုံးမှုတွေနဲ့အိုးအင်ဆုံးခါထွက်ပြေးနေရတဲ့ရှင်တွေကိုအဆုံးတတ်နိုင်အောင်အပြည့်အခတ်ရစေကြဖို့လည်းလူခွင့်ရဲ့ထူးကိုစလေကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာဖြစ်ပါတယ
်ထိုင်းနိုင်ငံမှာအစိုးရချင်းသဘောတူညီချက် MOU နဲ့လုံးလုံးနေကြရဲ့မြန်မာနိုင်ငံသားအလုပ်သမားတွေနေထိုင်ခွင့်တက်တန်ကုန်ဆုံးပေမဲ့ကယောဂါကာလမှာဆက်လက်ခွင့်ပြုပေးဖို့နှစ်နိုင်ငံတောင်ရှိသူတွေဆွေးနွေးနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါတရားဝင်လုံးလုံးခွင့်တက်တန်၄နှစ်ပြည့်အောင်မဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုကယောဂါကာလမှာအထောက်အထားယာယီကင်းလုံးခွင့်ပေးဖို့မြန်မာအစိုးရတောင်ရှိသူတွေထိုင်းအာဏာပိုင်တွေနဲ့ဆွေးနွေးနေရပါဒီဘက်ထဲမှာပဲမြန်မာတန်မတ်ကြီးကထိုင်းလူ့သမားဝင်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းလဲဘန်ကောက်မြို့မြန်မာတန်ယုံကလူ့သမားတန်ရာရှိဦးဝေလင်းမောင်က VOA ကိုပြောပါတယ
်အားလုံးဆင်ကြည်ပါတယ်ဒါလည်းပဲအမြန်ဆုံးဆောင်ရွက်ပေးဖို့တော့နိုင်ငံညှိနေပါတယ်ဗျဟုတ်လက်ရှိကာလတော့ကျွန်တော်တို့ဆွေးနွေးစေဆိုတော့တကယ်ကျွန်တော်တင်ပြမယ်လေတော့အကုန်လုံးတင်ပြဖို့နာလေးလိုအပ်သေးတာပေါ့နော်။ထိုင်းနိုင်ငံဆိုင်ရာတက်လို့ဒီဦးမျိုးမြင့်တန်းဥဆောင်ပြီးကျွန်တော်တို့အကြီးအကဲတည်ပြီးတော့ကျွန်တော်စုမိတာတဲ့အချက်တွေရှိပါနေကြဟုတ်
။အင်းကြီးချင်းမြန်မာလာအိုကမ်ဘောဒီးယားရွှေပြောင်းလူသားတွေကိုနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တက်တန်းထပ်တိုးပေးမယ်အကြောင်းဩဂုတ်လ၄ရက်မှာပဲထိုင်းဆိုရကကြေညာထားပါတယ်။ကြေညာချက်ကိုအကောင့်ထဲပို့ဖို့အလုပ်စာချုပ်တက်တန်း MOU ၄နှစ်ပြည့်တော်မဲ့သူတွေကိုအထောက်အထားယာယီကင်းလုံးခွင့်ပေးဖို့အလုပ်ရှင်အလုပ်သမားသဘောတူညီချက်စာချုပ်မှာအရေးပေါ်အခြေအနေတွေနဲ့ပတ်သက်တဲ့အချက်တွေကိုလည်းစာချုပ်မှာထည့်သွင်းနိုင်ဖို့မြန်မာတန်မတ်ကြီးဦးမျိုးမြင့်တန်းကထိုင်းလုံသမားဝင်ကြီးနဲ့အောက်တိုဘာ19ရက်မှာဆွေးနွေးခဲ့ပါတယ်။ထိုင်းဆိုရကအမိုယူလုံသားအသက်ခေါ်ယူဖို့တော့ကယောဂါကာလအခြေအနေတွေကြောင့်လက်တလောဆိုင်ငံ့ထားဖို့ရှိနေပါတယ်။ဒီအတွက်လည်းထိုင်းနိုင်ငံမှာအလုံသမားရှားပါးရဲ့ပြဿနာမကြုံရအောင်ထိုင်းနိုင်ငံကပြင်ဆင်နေရလို့လည်းထိုင်းနိုင်ငံအလုံသမားကူညီဆောက်ရှောက်ရေးမဟာမိတ်အဖွဲ့အမှုဆောင်ဒါရိုက်တာဦးခိုင်ကြီးက VOA ကိုပြောပါတယ်
။အခုဆိုရင် MOU ကိုဓမ္မကြီးကကိုဗစ်ကာလနဲ့ရပ်လိုက်တဲ့အတွက်ထိုင်းမှာရှိတဲ့အလုပ်သမားတွေတည်ငြိမ်ဖြစ်သွားတယ်ဗျ။ပြောချင်တာဗျာ အလုသမားရှားပါးသွားတဲ့အတွက်အလုသမားကိုတံပိုးထားမှန်သိသွားတယ်အလုသမားကြီးပေါ်နေအဟောင်းတွေကိုထုတ်အစ်စ်တွေကိုတွင်းအဟောင်းတွေကတက်နာတက်ရင်ဂျော်ကြီးနဲ့နာကြီးပြရမှာများတယ်အစ်စ်တွေကနဲတဲ့ခါကျတော့အမိုးယူဒီလိုပဲသူကအစားထိုးပြီးတော့လူဟောင်းတွေကိုအပြစ်ရှာပြီးထုတ်တာပေါ့ဗျာ
ထိုင်းနိုင်ငံမှာအမိုးယူနဲ့တွားရောက်လောက်ကင်ကြီးရဲ့မြန်မာလုပ်သားတွေကအရင်ကတတန်းလောက်ရှိမှလို့ခန့်မှန်းထားပြီးအဲ့ဒီထဲကကာယောဂါကာလာမြန်မာနိုင်ငံပြန်လာတဲ့သူတွေကတသိန်း3000လောက်ရှိမှလို့လဲအလုသမားရေးလှုပ်ရှားသူတွေနဲ့တောင်းရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သိဆုံးသူ59ရောင်းနဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့ယောဂါကူးစက်မှုတွေရောပါလာရာကကန့်သတ်ချက်တွေလျှော့ပေါက်ပေးလာနေရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းပေးပို့လိုက်တာပါ
ကိုဗစ်ကယောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံနဲ့အဓိကနေဆက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့ဖျားသုံးစုနေဆက်ဂိတ်ကိုဆက်ပိတ်ထားဖို့ထိုင်းရနာပိုင်းတွေကကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။မြန်မာနိုင်ငံမှာကယောဂါကူးစက်မှုတွေဆက်လက်ပြန့်ပွားနေတယ်လို့မြန်မာနိုင်ငံကလာသူတချို့မှာပါယောဂါကူးစက်မှုတွေတွေ့ရှိနေရတာကြောင့်ပြည်နယ်မှာကိုစိုးရိမ်နေတဲ့ထိုင်းနိုင်ငံကနေဆက်တွေမှာဆက်လက်တင်းကျပ်နေတာပါ။ထိုင်းနိုင်ငံကန်ဆနာဂူရီခရိုင်ဖျားသုံးစုနေဇက်ဂိတ်ကိုလည်းတရင်းနှစ်ပတ်ကြာပိတ်ထားတာကိုတတိယအကြိမ်မြောက်ဖြစ်တက်တန်းတိုးလိုက်ကြောင်းခရိုင်ကယောဂါထိန်းချုပ်ရေးဥက္ကဋ္ဌဂျာရာကီရဲ့ပုံစဝတ်ကကြေညာခဲ့တာပါ။ဒ
ီဆံရဲကဖျက်မိနေလဲဆိုတော့ဒီလိုရေဘာတော့ရှော့ကြရင်လည်း
အင်းနာချင်းမြန်မာနိုင်ငံမှာကယောဂါကူးစက်မှုနှုန်းမြင့်မားလာတဲ့အချိန်မှာနေဆက်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံကန်ဆနာဂူရီခရိုင်အတွင်းမှာလည်းကယောဂါကာကွယ်ရေးအတွက်ပြန်ပွားမလာအောင်ထိန်းချုပ်နိုင်ဖို့အတွက်အခုလိုမျိုးနေဆက်ကိုဆက်ပိတ်ခဲ့ရတာပါကျွန်တော်တို့ထိုင်းနိုင်ငံဘက်ကန်ဆနာဂူရီခရိုင်ဘက်မှာတော့ကိုဗစ်ယောဂါကူးစက်သူတွေမရှိကြောင်းခရိုင်ကယောဂါထိန်းချုပ်ရေးဥက္ကဋ္ဌကထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံမှာကယောဂါကူးစက်မှုတွေတကြော့ပြန်ဖြစ်ပွားရာကနေဖျားသုံးသူနေဆက်အဝင်ထွက်ကိုသတင်းနှစ်ပတ်ကြာယာယီပိတ်ထားဖို့ပြီးခဲ့တဲ့လ22ရက်နေ့ကပဲထိုင်းရနာပိုင်းတွေကကြေညာခဲ့တာပါမြန်မာနိုင်ငံမှာကယောဂါကူးစက်မှုတွေကျဆင်းမသွားသေးဘဲနေဆက်တွေမှာပါကူးစက်မှုတွေတွေ့နေရတာကြောင့်အခုလိုမျိုးဆက်လက်တက်တန်းတိုးဖို့ဆုံးဖြတ်ခဲ့တာလို့လည်းဒေသခံအာဏာပိုင်တွေကပြောပါတယ်ထိုင်းနိုင်ငံနဲ့နေဆက်မြန်မာနိုင်ငံကတချို့ဒေသတွေမှာပါယောဂါကူးစက်မှုတွေတွေ့ရှိလာရကနေထိုင်းနိုင်ငံကနေဆက်တွေမှာအဝင်ထွက်တွေကိုစက်ပိတ်ထားတာလို့လဲထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။ဟုတ်မင်းကြီးကတုန်းကဆိုရင်ဟုတ်တယ်20တော့သူတို့ကဒီပိတ်ထားတဲ့ဥစ္စာကပြည့်မှာလေ။အဲဥစ္စာကိုဒါနဲ့အဲ့ဒီဘုရားတော်ကမှမြန်မာမျိုးသမီးတယောက်ငငောပြန်လာလို့ပြောတယ်အဲ့ဒီတယောက်ကိုထပ်ပြီးတော့ဒီယောဂစီကြောင်တွေ့လိုက်တော့လေသူတို့ကအဲ့ဒီခုနလိုထုတ်ပြန်ချက်သက်တမ်းထပ်တူတာအဖအဲ့ဒါနဲ့ဆက်ဆိုင်နေလို့ထင်တယ်မှာ
ကယောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ဖျားသုံးစုအပါအဝင်မြန်မာနိုင်ငံနဲ့နေဆက်အဝင်ထွက်တွေနဲ့ကုန်စည်ကူးသန်းရောင်းဝယ်မှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားပါတယ်မြန်မာနိုင်ငံသားအများအပြားရှိတဲ့တက္ကသိုလ်မဲဆောက်မြို့မှာတော့နေရပြင်ကျင်တဲ့မြန်မာတွေကိုပြန်ခွင့်ပြုထားပါတယ်နေဆက်ဂိတ်တွေပိတ်ထားဖို့နောက်ထပ်သက်တမ်းတိုးလိုက်တဲ့ကန်ဆနာဂူရီခရိုင်မှာတော့လူအဝင်ထွက်တွေကိုပါတားမြစ်ထားပြီးကန့်သတ်ချက်တွေချိုးပေါက်မယ်ဆိုရင်တော့ကယောဂါဆိုင်ရာဥပဒေပုံမှန်54အရထောင်ဒဏ်တစ်နှစ်နဲ့ဘဏ်ငွေသသိန်းအထိချမှတ်မယ်လို့လည်းအမိန့်ထုတ်ပြန်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တော်ရည်မဖျားဒီစလနားဆင်ညမှာတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်တိုင်းသားဒေသတချို့မှာရွေးကောက်ပွဲမကျင်းပဘူးလို့ကြေညာတာနဲ့ပတ်သက်ပြီးဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လဲဆိုတာမြမရေးသုံးသပ်သူဥမ္မောင်ဆိုးနဲ့ကျွန်တော်ကြိုးစားတာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ရေကောက်ပွဲကော်မရှင်က ထိုင်းသားဒေသတို့မှာရွေးကောက်ပွဲမကျင်းပဘူးလို့ညင်ညာခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းပြပါသလဲ။သူတို့ရဲ့အကြောင်းပြချက်တွေကကြောင်းကျိုးစီလျော်မှုရှိရလားဆိုတာနဲ့ပတ်သက်ပြီးဥမာမောင်ဆိုတာအခုလိုစတင်ဖြစ်ပါတယ
်။ထိုင်းပြည်နယ်ကတော့စစ်ပွဲတွေလိုကြောင်းပြပါတယ်။တကယ်လို့ရှမ်းပြည်နယ်ဆိုတော့ဘွာ၄မြို့နယ်နဲ့မိုင်းကား၃မြို့နယ်ဆိုတာ2010တွေကအလုပ်တဲ့မြို့နယ်တွေဖြစ်တဲ့အတွက်ကြောင့်မလို့အိုင်းကိန်တမြို့နယ်နဲ့ကျန်တဲ့ကြေးရအုပ်စုလိုပဲတွက်လို့ရပါတယ်။အဲ့တော့တကယ်တမ်းဒုတိယအများဆုံးကချင်းပြည်နယ်ဖြစ်တယ်။အဲ့တော့ကချင်းပြည်နယ်ကလည်းတကယ်တမ်းက2018တည်းကစစ်ပွဲမဖြစ်တဲ့ပြည်နယ်တစ်ခုဖြစ်တဲ့အခါကျတော့ကြီးကမျိုးကုန်နေအများကြီးဖြစ်လာပါတယ်။ပြဿနာကပါလေဆိုတော့ပထမတစ်ချက်ကရေကောက်ပွဲကွန်မရှင်ကြီးရေကောက်ပွဲမလုပ်ဘူးလို့ပြောရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဌာနတီဗီသို့မဟုတ်သက်ဆိုင်နိုင်ငံရေးပါတီစီစီရေကောက်ပွဲအခုကွန်ရှင်ဖွဲ့စည်းနေတယ်ဒီပုံနဲ့ဆွေးနွေးတာမရှိဘူးပြတကယ်တမ်းကအရင်ရေကောက်ပွဲကွန်ရှင်တို့ကဒီရေကောက်ပွဲရွှေ့တဲ့မရွှေ့တဲ့နဲ့ပတ်သက်ပြီးဆွေးနွေးပွဲခေါ်တာရှိပါတယ်ဦးတည်ကွန်ရှင်လက်ထက်ကဒါပေမဲ့အခုဦးလာတဲ့ကွန်ရှင်လက်ထက်မှာမရှိဘဲနဲ့ဆုံးဖြတ်လိုက်တယ်သူကတော့လုံးလုံးစေပေါ့ဗျ Officially တည်ဝင်မကြေညာပေမဲ့သူကတော့လုံခြုံရေးအကြောင်းပြချက်အပြည့်ကိုစဉ်းစားပြီးတော့ပြညာရဲဆိုပေမဲ့တကယ်တမ်းမြင်းချင်းမှာလုံုံကြီးအကြောင်းပြချက်ကမခိုင်ဘူးလို့မြင်ရတာပေါ့
ဟုတ်ကဲ့
ဥပရေခိုင်ကြီးမှာဆိုတော့ပေါတော်လို့တောင်ကုန်းတို့ရံပြေအကြောက်ဖြူတို့ဆိုတာတိုက်ပွဲဖြစ်တဲ့အေရီးယားဖြစ်တယ်တကယ်ဒါမဲ့တကယ်တမ်းသူတို့ယူတော့ပွဲလို့ဘုအသင်းကပြုထားတယ်ဟာတိုက်ပွဲဖြစ်တဲ့အများဆုံးတလဝမြို့နယ်မှာခွင့်ပြုထားတာရှိတယ်အဲ့တော့မြေကုန်းမေးစရာတွေအများကြီးရှိနေပါတယ်အဲ့တော့ဆရာမေးတဲ့မေးခွန်းပြန်ဖြေရရင်ရွေးကောက်ပွဲမလုပ်တဲ့ကိစ္စနဲ့ပတ်သက်လာရင်တကူကတော့လက်ရှိရွေးကောက်ပွဲကွန်မရှင်ရဲ့လုံခြုံရေးအဖွဲ့မှနေလို့ထင်ပါတယ်ဒုတိယတကူကတော့ဒါပြန်လဲစမ်းစစ်တဲ့ကိစ္စလို့ထင်ပါတယ
်တချို့ကရွေးကောက်ပွဲကွန်မရှင်ဟာတကယ်လွတ်လပ်တဲ့ကွန်မရှင်ဟုတ်ရလားအနာရအစိုးရရဲ့ဩဇာပြမမှုလည်းအမှရှိနေရလို့သုံးသပ်ကြရလဲရှိပါရဲ့ဒါပေမဲ့ NLD ပါတီကပုဂ္ဂိုလ်တယောက်ကတော့သူတို့နဲ့ဘာမှမဆိုင်ဘူးကော်မရှင်သဘောသာဖြစ်တယ်လို့ဆိုပါတယ်ဆိုတော့ကော်မရှင်နဲ့အစိုးရနဲ့ဆက်ဆံမှုရောသံတရားရှိနေကြတဲ့ကိစ္စသံတရားရှိထိုက်တဲ့ကိစ္စလို့ထင်ပါသလားခင်ဗျာ
အဲ့လိုသံတရားရှိတဲ့ကိစ္စကတော့ရေကောက်ပွဲကော်မရှင်ကမကြီးညာခင်တချို့ချက်တွေကို NLD အစိုးရခေါင်းဆောင်တွေကနေပြီးကြိုးပြောတဲ့ဟာမျိုးအနည်းဆုံးတစ်ရက်ပေါ့ဗျာကြိုးပြောတဲ့ကိစ္စမျိုး3လလောက်ချက်ခုရဲ့ဗျာအဲ့ဒီခါကျတော့တချို့ကဒီကိစ္စဒီရေကောက်ပွဲကော်မရှင်မတိုင်ခင်စိုးရကြူပြောတဲ့အတွက်ကြောင့် NLD စိုးရနဲ့ပတ်သက်ပြီးတမ်းများရှိပါတယ်။နောက်တစ်ခုကဒုတိယတစ်ခုကတော့ရေကောက်ပွဲမကျင်းပတဲ့မြို့နယ်ဒေသတွေဒီ NLD အနေနဲ့2015လောက်ရှုံးခဲ့တဲ့မြို့နယ်တွေကြီးပဲဖြစ်နေတဲ့အတွက်အဲ့ဒီပုံမှာလည်းတမ်းများရှိကြပါတယ်ခင
်ဗျ။ဒီလိုအထူးသဖြင့်ဥပမာဆိုပြောတဲ့ရခိုင်ပြည်နယ်မှာဒီကောက်ပဲမကျင်းပါတဲ့မြို့နယ်တွေတော်တော်များများရှိနေတဲ့အချိန်မှာအစကတည်းကရခိုင်ပြည်နယ်ကပြည်သူတို့ချို့ကတော့သူတို့ဟာရွေးကောက်ပွဲလုပ်ပြီးတော့လွှတ်တော်ကအရေးခံရတဲ့ကိုယ်စားလှယ်တွေလွှတ်တော်မှရောက်နေပေမဲ့သူတို့ကိုယ်စားလှယ်တွေဟာလူထုကိုကိုစားပြုပြီးဘာမှလှုပ်ဆောင်နိုင်ခြင်းအကောင့်တွေဖော်နိုင်ခြင်းမရှိဘူးအဆိုးဆုံးသူတို့ရွေးကောက်ပွဲနိုင်ပေမဲ့သူတို့စီမှာအဆိုးရွားလည်းသူတို့ဖွဲ့စည်းရတာမဟုတ်ဘူးစသဖြင့်ဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံကြည်သိမ့်နေနေကြရဲဆိုတာကိုတွေ့ရပါတယ်ဆိုတော့အခုလိုလုပ်လိုက်တဲ့အတွက်ကြောင့်ပူပြီးတော့များဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံကြည်ကျင်းမဲ့သွားနိုင်တယ်လို့တွေ့ရဆိုရင်အဲ့ဒါတွေးသိမ့်ပါလားခင်ဗျာအဲ့လိုဖြစ်နိုင်လားအ
ဲ့လိုပဲဖြစ်ပါလိမ့်မယ်ခင်ဗျာတကယ်တမ်းကတော့နောက်ဆုံးကျွန်တော်2015ရွေးကောက်ပွဲတက်မှာဒီခိုင်ကိုစားပြုဒီခိုင်မျိုးသားပါတီတွေအများစုနိုင်ရတယ်အမေဆိုအပ်ဖွဲ့ကလည်းမရှိဘူးအဲပြည်အောင်စုဆိုအပ်ဖွဲ့ရဲ့ NLD အစိုးရကိုယ်တိုင်ကဒီဖိုင်ပါတီကိုစွန့်နေပဲဒီပြည်နယ်အရေးနဲ့ပတ်သက်ပြီးအ ਨੇ ဆုံးပေါ့ဗျာပြည်အောင်စုအရေးမဟုတ်တော့ဒီပြည်နယ်အရေးနဲ့ပဲစွန့်နေပဲဖြစ်စွန့်နေတာလည်းမရှိတဲ့အခါကျတော့အဲလူစုနေနဲ့ဆက်ပြတ်ပါတယ်ဘာလို့လဲအဲလူစုဆက်ပြတ်တဲ့ဆိုတာသူတို့မန်ဒိတ်ပေးထားတဲ့ဖိုင်ပါတီဖြစ်တော့နော်အဲ့ပါတီကိုသူတို့ဟိုဆိုအပ်ဖြစ်တဲ့ NLD ဆိုတာမစွန့်နေတာမှာဆက်ပြတ်ပါတယ်သူတို့အနေနဲ့ဒီကောက်ပွဲဝင်လဲဘာမှမထူးဆိုရအမျိုးမျိုးဖြစ်သွားတာကတော့အိတ်ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။အဲလိုအချိန်တွေမှာဒေသတွေမှာရွေးကောက်ပွဲမကျင်းပတဲ့အခါမှာပိုးပြီးတော့ဆိုးရတဲ့အကျိုးသက်တွေဖြစ်လာတယ်လို့ကျွန်တော်ကမြင်တယ်။သူတို့ကတော့ဗျာငငယ်ရေးဖောင်ကျင်းသွားပြီးတော့ စစ်ပေါင်းကြားရတဲ့အခြေအနေမျိုးဖြစ်တယ်။အဲ့တော့ဒီစိတ်မကြခင်ကအေးရလေးပညာတခုရှိပါတယ်။အဲ့ဒါတော့တောင်ကိုက MNB မှတ်သုံးအောင်သူတို့ဖမ်းလိုက်တယ်။ဖမ်းထားတာကတော့ MNB စိုးရတဲ့နဲ့သူအကြံဖက်ဖွဲ့ပညာတာရောသူတို့ကြီးကသူဖမ်းထားတာရောဒါနဲ့ပတ်သက်ပြီးတော့လဲလေလုံးမယ်ဆိုချင်ညာတယ်။ဒါလည်းပဲ2018ဒီဇင်ဘာကနေဒီနေ့ချိန်ထိဒီကိစ္စပွဲထဲမှာလူရသားတွေစုံမှု300ကျော်ရှိပြီးတော့အရသားဒဏ်ရာမှု600ကျော်လောက်ရှိပါတယ်။ဖမ်းဆီးပြီးရုံးတင်ခံရတာလည်း405ပေါင်းရှင်ရှိတဲ့အချိန်မှာသူ့ဘက်ကလည်းတင်းတင်းမမာတုံ့ပြန်လာတာပေါ့။အချိန်လေးကိုကြည့်မယ်ဆိုဘလို့ဖြစ်သွားလဲဆိုဟာမူရာဘီဥရိသလို့ပေါ့ဗျာ။မျိုးလုံးတစ်လုံးတွေ့မျိုးလုံးတစ်လုံးသွားတစ်ချောင်းတွေသွားချောင်းပြန်ပေးရမယ်ဆိုတဲ့ဟာမျိုးဒီလက်နက်ငယ်ဖွဲ့ကြီးကတုံ့ပြန်လာတာအေးပေါ့ဗျာ။လက်ငယ်ကတုံ့ပြန်လာတာတွေ့ရတယ်။အဲ့တုံ့ပြန်မှုကိုကျွန်တော်ကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်တော့လောဆယ်ရခိုင်မှာပုံမူပြင်းထန်တဲ့စစ်ပွဲတစ်ခုကိုကျွန်တော်ကကြုံတွေ့ရလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့။ဦးမောင်စိုးကအခုဒီကထုတ်ပြန်ချက်ကိုပြောတော့ကျွန်တော်အခုဒေါန်ဆန်းစုကြည်နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ပြောကြားတော်တဲ့မင်းကွန်းထဲမှာကြားလိုက်ရတဲ့စကားတစ်ခွန်းအင်မတန်အတက်စရာစိတ်ချမ်းသာစရာကောက်ပါတယ်။တကယ်များဖြစ်မှဆိုရင်ပေါ့လေ။ရခိုင်အတွက်ပြည်ထောင်စုအတွက်ရခိုင်ဆက်လို့ပြောတော့ပါတယ်ဆိုတော့တကယ်မြန်မာဖြစ်လာနိုင်မဲ့အခြေအနေတော့ရှိပါရဲ့လားကျွန်တော်မြင်တော့ရခိုင်နဲ့ပြည်ထောင်စုနဲ့ဟာပုံမူအလန်းကွာလာတဲ့ဘက်ကိုရွေ့လျားနေတဲ့အခြေအနေပိုဆိုးလာနိုင်တယ်လို့ပဲထင်မိပါတယ်ဥပမာဆိုပဲလို့သဘောပါတယ
်ကျွန်တော်ကတော့လက်ရှိအနေအထားမှာခုနလေအဲ့ဒေါန်ဆန်းစုကြည်ပြောတဲ့မြန်မာနဲ့ပါဖြူရှိတယ်ခိုင်ရင်းနဲ့ပတ်သက်ပြီးတော့ပြည်သူဝေမှုတွေရှိတယ်အဲ့ဒီဆိုအာနာဂျက်တွေထောက်ပြနေတာရှိတယ်ဒါရခိုင်ကြီးကိုပိုဆိုးသွားစေတယ်ဆိုတဲ့အမြင်မျိုးပြောသွားတာလည်းရှိပါတယ်ခင်ဗျဟုတ
်ကဲ့
အဲ့တော့လလောတဲ့အချိန်ဒီမှာကတော့ရခိုင်ပြည်ပနာကိုလက်တွေ့မဖြစ်ရှင်းနိုင်ဘူးဆိုတော့ပိုဆိုးနိုင်လက်တွေ့ဖြစ်ရှင်းနိုင်မှုဆိုတာအပြည့်ရနိုင်မှုကျွန်တော်ကအရင်လုံးမှဒီပြဿနာအလုံးဖြစ်စင်းတော့အရသာတိကိမှုအရသာပြီးသုံးမှုအပါအဝင်အပြန်အလှန်ဖန်ဆင်းမှုတွေပေါ့ပြနိုင်မှာဒါမဲ့ပြန်လာတိခိုက်ရသေးဘူးမလုံနိုင်ဘူးဆိုလို့ရှိရင်တော့ခင်ဗျာတက်မနာလောတဲ့ဒီတလားနှစ်လားတော့ပုံပုံတင်းမှာပုံပုံပြီးကြီးမောကြီးထွန်းလာဖို့ပဲများတယ်ဗျာ။ဟောဆိုအရသာတည်ဆုံးမှုတွေများလာတဲ့အခါမှာအေးစီယုံကြီးဖြစ်စီမစီယုံကြီးဖြစ်စီခိုင်လူလူကြားမှာလည်းပဲခံစားချက်နဲ့တင်းမှာမှုတွေကများနေ။အဲ့လိုအနေအထားမှာကျွန်တော်အမြင်ကတော့ဒီခိုင်မှာတော့ပုံပုံပြင်းထန်တဲ့အပြန်အလှန်တင်းမာတဲ့
တော့ပြန်မှုတွေလည်းတွေ့ရလိမ့်မယ်လို့ထင်ပါတယ်ဒီရပါမယ်။လူချို့ကအရင်ကသုံးသပ်ထားရတာကတော့မြန်မာပြည်နိုင်ငံရေးမှာအဓိကအဖြစ်တပ်မတော်ရဲ့ NLD ရဲ့တိုင်းရင်းသားအင်အားစုရဲ့သုံးဝင်းဆိုင်အပြန်အင်အားအပြန်ဆိုင်သုံးခုရှိတယ်လို့သုံးသပ်ကြရလဲရှိပါ။အခုတော့တပ်မတော်နဲ့ NLD အစိုးရကအင်အားတစုရဲ့အဖြစ်ပေါင်းသွားပြီးတော့တိုင်းရင်းသားအင်အားစုကိုအပြတ်ချေမှုန်းတော့မယ်ဆိုတဲ့သဘောမျိုးလုပ်နေတယ်လို့သုံးသပ်လာကြတာကြားပါတယ်။အဲ့သုံးသပ်ချက်ပေါ့ဥမမစိုးပဲလို့သဘောပါတယ်
အခုကအဲ့လိုဖြစ်လာတယ်ဗျအတိကကဒီ energy policy policy တော့မဟုတ်သေးဘူးပေါ့ policy ဖြစ်တော့ထွက်လာတယ်ဟုတ်ဒါမဲ့ energy ထောက်ခံတဲ့သူ energy ရဲ့သုတေသနတချို့ကလည်းတော့အေးနဲ့ပတ်သက်ပြီးတော့ပြင်းထန်တာတက်ခဲလာပြီးတော့အခုအထူးသဖြင့်ပေါ့ဗျာတောင်ကုန်းကအမှတ်3ရောက်အဖတ်ခံပြီးတော့ကျွန်တော်တက်ခဲလာပြီးတော့အပြုတ်ချင်မောင်းရမယ်လို့ပြောလာတဲ့အခြေအားမျိုးဒီအဲ့ဒီအခြေအနေကိုဆက်ရောက်သွားနိုင်တယ်ဗျအဲ့ဒါဆိုရင်တော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဘာဒီငင်းငင်းရိုက်တဲ့ကတော့လာလာမကောင်းပါဘူ
းဆိုတော့ဒီပြဿနာကရခိုင်တစ်ခုနဲ့နေပြီးသွားမလားညာတကယ်လို့သာရခိုင်ပြဿနာပူပြီးဆူဆူရွာဖြစ်လာတဲ့ဆိုရင်ကျန်တဲ့တိုင်းသားဒေသတွေရဲ့အခြေအနေရောဘယ်လိုရိုက်ခတ်နိုင်ပါလဲ
ကျွန်တော်မြင်တော့အခုလောဆယ်ရွေးကောက်ပွဲကိုရဆိုင်တဲ့ဟိုတိုင်းသားဒေသတွေမှာကျွန်တော်တို့အများပြမကျင်းပနိုင်တဲ့ပုံမှာရဆိုင်တစ်ခုတည်းတော့ကန့်ကွက်တာမဟုတ်ဘူးဗျအဲမှာပါတီအလုံးကန့်ကွက်ကြပြီတိုင်းသားပါတီအလုံးကစိတ်ပြက်လက်ပြက်ဖြစ်နေကြတဲ့အခြေအနေမျိုးကျွန်တော်တွေ့ရပါတယ်။နောက်တစ်ခုကစစ်ပွဲဒီ level ရခိုင်နိုင်ငံမှာကရှမ်းမြောက်ကချင်စတဲ့ဒေသတွေမှာပြည်ကြီးကတက်တောက်နိုင်တယ်လို့ထင်ပါတယ်။ဆိုတော့စစ်တပ်ဒီရခိုင်နေတော့ပြီးလိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူးခင
်ဗျ။နောက်ဆုံးမြင်လာတော့ဒီလိုရွေးကောက်ပွဲမကျင်းပဘူးလို့သူတို့ကြေညာတဲ့ကိစ္စတွေဟာဒီတိုင်းရင်းသားတွေတိုင်းမှာသူတို့ NLD ရှုံပြီးတော့တိုင်းရင်းသားပါတီတွေအင်အားကောင်းလာမှဆိုရင်လို့တမင်လုတ်တယ်ဆိုတော့ရွေးချယ်နဲ့လုတ်တယ်လို့တိုင်းရင်းသားတချို့ဟာပြောကြပါတယ်ဆိုတော့ဥမာမောင်ဆိုတော့ရခိုင်မှာမျိုးနဲ့တချို့ကနမူနာပေးပြီးတော့ပြောတော်ပြီးဖြစ်ပါတယ်ဆိုတော့တိုင်းနိုင်ငံလုံးမှာ ပြန်တိုင်းသားဒေသတွေမှာလုတ်တက်ကိစ္စတွေကိုလွှမ်းခြုံပြီးကြီးမယ်ဆိုရင် NLD မှာတကယ်တမ်းဒီသဘောထားရှိနေတယ်လို့ယူဆစရာအကြောင်းရှိပါလား
NLD မှာဒီသဘောထားရှိလားမရှိလားတော့ကျွန်တော်လည်းပြောခတ်ပါတယ်
ခံမှန်းရပဲဟုတ်ကဲ့
ဘုရားလည်းလောစေရွက်တော့ပွဲမရှိပါတဲ့မြို့နယ်ဒီ NLD 2005မှာရှုံးနေတဲ့မြို့နယ်ဒီဖြစ်တဲ့တွေ့အဲ့လိုတော့ပြောစရာဖြစ်ပါတယ်ကျွန်တော်နေတဲ့အချင်းပြင်တာကတော့ NLD ဒီတိုင်းသားပါတီဒီအနိုင်ရတဲ့ဒီရှိတော်လဲ NLD ဟာပြန်ဖက်ပြီးရန်ဖက်ပြီးဖြစ်သဘောမထောက်ဖို့လိုပါတယ်တိုင်းသားပါတီတွေဒီကျွန်တော်ဒီမိုကရေစီမှာအမိတ်တွေဖြစ်တယ်ဒီတွင်မှာတိုင်းသားတွေဒီဒီမိုကရေစီအင်အားစုတွေမဟာမိတ်တွေဖြစ်တဲ့သူသဘောထားမှလာလေဒီပြဿနာကိုဖြေရှင်းနိုင်နေမယ်လို့ထင်ပါတယ်အဲ့ဒါကိုရန်ဖက်လို့သဘောထားနေတော့ပြဿနာဖြေရှင်းနိုင်မှာမဟုတ်ပါဘူး
COVID-19 ရောဂါကိုကုသတဲ့နေရာမှာ Remdesivir ဆေးမျိုးစကိုထည့်သွင်းအသုံးပြုလာကြတာတွေ့ရပါတယ်။ Remdesivir ဆေးဟာ COVID-19 ရောဂါကိုကုသဖို့အရွယ်ထုတ်လုပ်ထားတဲ့ဆေးမျိုးစမဟုတ်ပေမဲ့ရောဂါအပြင်းထန်ဆုံးအဆင့်ကိုမရောက်သေးတဲ့လူနာတွေမှာထည့်သွင်းအသုံးပြုခဲ့မယ်ဆိုရင်ရောဂါခံစားရတဲ့ရက်ကိုရောနေစေနိုင်တာကြောင့်လက်တလောအခြေအနေမှာထည့်သွင်းအသုံးပြုကုသရခြင်းဖြစ်တယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ Remdesivir ဆေးသည် COVID-19 ရောဂါကိုပျောက်ကင်းအောင်လုံးလုံးပြအောင်ကုတဲ့ထဲမှာမပါသေးဘူးတရားရင်တော့မပြောင်းနိုင်ဘူးနောက်တစ်ခုကဒီလလန်ထနှုံပျောက်ကင်းမှုတာပိုဆောတာတွေ့ရတယ်ပေဆုံးမှုကရော့ကြတယ်ဆိုတော့လေတိတိတိတာတယ်လို့ပြောလို့မရသေးဘူးလို့ပြောတယ်ဒီဒါအချက်လက်တွေရပါတော့ခုနတရတလတာကိုကြည့်မယ်ဆိုရင်သုံးဆွဲတာ17ရာခိုင်နှုန်းတည်တဲ့အခါမှာမသုံးဆွဲဟိုဆိုတာ15ရာခိုင်နှုန်းတည်တယ်ဆိုတော့တိတ်မကွာဘူးလို့ဖြစ်နေတယ်ပေါ့နော်ဒါကြောင့်မလို့ကိုဗစ်ဖြစ်တဲ့လူတိုင်းမှာသုံးဆွဲမယ်ဆိုပြီး recommendation မရသေးဘူး random cbr သုံးဆွဲခြင်းအဖြစ်နံပါတ်1လလန်ထစောတယ်နံပါတ်2တွေးရှိထားတာကတော့ဒီဆေးသုံးဆွဲတဲ့လူတွေမှာအဆုတ်ရောင်နဲ့ရာခိုင်နှုန်းကျော့နေတယ်ဆိုတာလည်းတွေ့ထားတယ်အော်ရောရာဂိုင်နှုန်းအဆုတ်ရောင်တဲ့ရာဂိုင်နှုန်းညော့နေတဲ့အတွက်လေတေဆုံးမှုမှာနည်းနည်းညော့တယ်သိတာထင်ရှားမှုမရှိတော့လေတေဆုံးမှုမှာတော့ဘာပဲဖြစ်ဖြစ်ညော့နေတာတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့ဆရာတို့ Remdesivir သေးသည်အကျိုးရှိတယ်တရားရာဂိုင်နှုန်းပျောက်ကင်းမယ်လို့တော့အာမမခံနိုင်ဘူးဆိုတဲ့အဖြစ်ပြုရရှိထားတယ
်ဆေးတိုင်းမှာဘေးတဲ့ဆူကျိုးရှိတယ်လို့ Remdesivir ဆေးမှာလည်းဘေးတဲ့ဆူကျိုးတချို့ရှိနေတာပါလူနာအများစုမှာတွေ့ရတဲ့ဘေးဒက်ဆူးကျိုးတွေဟာမပြင်းထန်တဲ့ဘေးဒက်ဆူးကျိုးအမျိုးအစားတွေဖြစ်ပြီးလူနည်းစုမှာတော့အသည်းနဲ့ပတ်သက်တဲ့ဘေးဒက်ဆူးကျိုးတွေကြုံတွေ့ရနိုင်တာကြောင့်အသည်းရောဂါရှိတဲ့သူတွေမှာ Remdesivir ဆေးကိုအသုံးပြုတဲ့အခါအထူးဂရုစိုက်ပြီးအသုံးပြုရလေးရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်
။အဲ့တော့ဆေးတိုင်းဆေးတိုင်းကဒီဘေးဒက်ဆူးကျိုးရှိကြတယ်အထူးသဖြင့်တော့ဒီအကျော်တွေ့ရတဲ့ဆေးမျိုးမှာပိုပြီးရှိတယ်ပေါ့နော်။အဲ့တော့အများစုဒီခုနကဆရာတို့ trial တွေအရလေးလာတဲ့အခါမှာဒီ Remdesivir ဆေးသုံးတဲ့လူတွေမှာစပြီးသွင်းသွင်းခြင်းမှာเนาะဒီ infusion reaction ဆိုတာလေးတွေတွေ့ရတယ်။အဲ့ဒါတွေကဆေးသွင်းနေတဲ့အချိန်မှာပြိုကျင်သလိုဖြစ်လာတဲ့ချွေးစည်းတွေပြန်နေအန်နေချမ်းတုံတာတွေဖြစ်တတ်တယ်။တချို့တွေမှာဆိုရင်เนาะသွေးပေါင်ချိန်လေးကျသွားတာတွေ့ရတယ်ပေါ့နော်။ဒါလူတိုင်းမှာမဟုတ်တော့လဲအနေပါမှာတွေ့ရတယ်။နောက်တချို့ဒီသုံးဆွဲတဲ့လူတွေမှာနောက်ပိုင်းကျတော့သွေးကိုစစ်ဆေးလိုက်တဲ့အခါမှာအသည်းထိခိုက်တဲ့အနေအထားလေးတွေတွေ့ရတယ်။နော်အသည်းထိခိုက်တဲ့ဆိုတာအသည်းမှာရှိတဲ့ enzyme ပေါ့နော် liver enzyme ESCRD စတဲ့ဓာတ်တွေတက်တယ်။လူနည်းစုမှာတော့ဒီ jaundice ပေါ့မျက်စိဝါတဲ့အထိစိုးစိုးဝါခံစားရတာလေးတွေတွေ့ရလို့ပြောတယ်။နော်တချို့သူတွေမှာတော့ဘာတွေ့ရတယ်လဲဆိုတော့သွေးနီဦးကျော့ကြတယ်။သွေးဦးမွားကျော့ကြတာလေးတွေရှိတယ်။ဒါတွေကတော့တိတ်စိုးစိုးဝါမရှိဘူး။ဆရာတို့ correction correct လုပ်လို့ရတယ်ပေါ့နော်နောက်တစ်ခုကတော့သွေးထဲမှာရှိတဲ့ albumin အသားဓာတ်ကျတာလေးတွေ potassium ဓာတ်ကျတာလေးတွေလည်းတချို့တွေမှာတွေ့ရတယ်သိဆိုးဆိုးဟောကမတွေ့ရဘူ
းလက်တလောအချိန်ဒီမှာ Remdesivir ထိုးဆေးကိုဆေးရုံဆေးခန်းနဲ့ဆေးတန်းတွေမှာဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမရှိပဲအစိုးရအစီအစဉ်နဲ့သာဖြန့်ဖြူးသုံးဆနေတဲ့အနေအထားတစ်ခုမှာရှိနေသေးတာပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်တဲ့သူတိုင်း Remdesivir ဆေးနဲ့ကုသဖို့လုံလောက်တဲ့အနေအထားမှာရှိပါသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ
။လူတစ်ယောက်မှာဆက်စချင်းမှာဒီ loading dose ဆိုခေါ်တဲ့200 mg သုံးရတယ်။တခါပြီးလို့ရှိရင်100 mg နေ့စဉ်နောက်ထပ်4ရက်ထပ်ပေးရတယ်ပေါ့နော်။စုစုပေါင်း5ရက်ပေးတဲ့အခါမှာကယ်၍များဒီ Remdesivir ဆေးသည်တစ်လုံးမှာ100 mg ပါရင်လူတစ်ယောက်မှာကုသမယ်ဆိုရင်6လုံးပုံပဲပေါ့နော်။ဆိုတော့ဆရာတို့ကအခုဆရာတို့လူခံအရှိထားတာကဆရာတီးတဲ့လောက်မမအောင်ဆိုရင်တော့3000လောက်3000လောက်ပြူထားတယ်လို့ဆရာတို့တီးရတယ်ပေါ့နော်အဲ့တော့လူနာဒီတစ်ယောက်ကို6လုံးနဲ့ဆရာတို့တီးမယ်ဆိုရင်လူ900စာ တက်တလောရှိနေတယ်လို့သိရတယ်။နောက်ပိုင်းလည်းထပ်ပြီးမှားထားတယ်လို့သိရတဲ့အတွက်ကြောင့်ဒီဆေးရုံတက်နေသောကိုဗစ်လူနာများအတွက်ကတော့ဒီ Remdesivir ဆေးသည်လုံလုံလောက်ရှိမယ်လို့ဆရာအနေနဲ့မျှော်လင့်ပါတယ
်။ Remdesivir ဆေးဟာ COVID-19 ရောဂါဖြစ်တဲ့သူတိုင်းကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးမဟုတ်တာကြောင့်ကာဝယ်ဆေးများရှိသေးခင်မှာပြည်သူလူထုအနေနဲ့ရောဂါကူးစက်မခံရအောင်သာ Q site နေထိုင်သွားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တက်သွားပါ
လာပါကျွန်တော်ရန်တိုင်းမှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်ဂျာမနီ Netherlands နဲ့ Belgium နိုင်ငံတွေကသူတို့သုံးနိုင်ငံပေါင်းပြီးတော့2029လူမီကွာဖလာဘောလုံးပွဲကိုအရှင်ဖြစ်ပူးတွဲကျင်းပဖို့စိတ်ဝင်စားတယ်ဆိုပြီးတော့ပြောလိုက်ပါတယ်သူတို့အနေနဲ့ဒီကွာဖလာကိုအရှင်ဖြစ်ပူးတွဲကျင်းပခြင်းပြီးတော့အခုနှစ်အကုန်မှာတရားဝင်သဘောတူညီမှုလုပ်သွားမယ်လို့အဲ့ဒီနိုင်ငံဘောလုံးအဖွဲ့ချုပ်တွေပူးတွဲထုတ်ပြန်လိုက်တဲ့ညင်ညာချက်မှာပြောပါရယ်ပြီးခဲ့တဲ့နောက်ဆုံးကြိမ်မြို့သမီးကွာဖလာကိုတော့ပြည်သက်နိုင်ငံကအရှင်ဖြစ်ကျင်းပခဲ့တာဖြစ်ပြီးတော့လာမယ့်2023ခုနှစ်မှာဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကအရှင်ဖြစ်ပူးတွဲကျင်းပမှာပါဂျာမနီကတော့2017မှာတခါအရှင်လုတ်ခဲ့ဝင်ပြီးတော့နယ်သာလန်ကတော့2019လုံးကဥရောပအမျိုးသမီးဘောလုံးပွဲကိုအရှင်ဖြစ်လက်ခံကျင်းပလုပ်ပါတယ်။ဒီထဲမှာဘယ်လ်ဂျီယံတနိုင်ငံတည်းကပဲအရှင်ဖြစ်မကျင်းပဘူးသေးတာကြောင့်တကယ်လို့ FIFA ကသဘောတူခဲ့မယ်ဆိုတော့ဘယ်လ်ဂျီယံနိုင်ငံဟာအမျိုးသမီးဘောလုံးပွဲကိုပထမဆုံးအကြိမ်အရှင်ဖြစ်လက်ခံကျင်းပခွင့်ရလာမှာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ် Premier League မှာတော့အမပေးစရာထိတ်မှဥဆောင်နေတဲ့Everton နဲ့ Liverpool တို့ကစားခဲ့ကြပြီးတော့အပြန်အလှန်ဂိုးတွေသွင်းပြီးနှစ်ဂိုးစီတည်ကြသွားပါတယ်။ကျန်တဲ့ပွဲတွေမှာတော့ Chelsea က Southampton နဲ့သုံးဂိုးစီတည်ကြပြီး Man City က Arsenal ကို2ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ပြီးခဲ့တဲ့ပွဲစဉ်တုန်းက Spurs ကို6ဂိုး2ဂိုးနဲ့ရှုံးခဲ့တဲ့ Manchester United ကတော့ Newcastle ကိုနောက်ကနေလိုက်ကစားပြီးဖွဲ့ပြီးကနေသွင်းတဲ့ဂိုးတွေနဲ့4ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။ Man U နီးပြားပြုံ2ယောက်ရဲ့ Spurs နဲ့ West Ham တို့ရဲ့ London Derby ပွဲကတော့သုံးဂိုးစီတည်ကြသွားပါတယ်။စပွားကပွဲစပြီး15မိနစ်မှာ3ဂိုးသွင်းနိုင်ခဲ့ပြီးမိနစ်80အထိ3ဂိုးနဲ့ဦးဆောင်နေပေမဲ့နောက်ဆုံး10မိနစ်မှာဝက်ဆမ်ဘက်က3ဂိုးပြန်သွင်းသွားတာကြောင့်နောက်ဆုံးမှာ3ဂိုးစီတည်ကြသွားခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးစပွားနီးပြမော်ရီညိုကတော
့ I think you can imagine how frustrated I am, how frustrated the players are. But that's football.
ကျွန်တော်ရောအားကစားသမားတွေအကုန်လုံးဘလောက်ထိစိတ်ပြည့်နေကြမလဲဆိုတာခင်ဗျားတို့ခံမှန်းကြည့်နိုင်ပါတယ်။ဒါပေမဲ့ဘောလုံးမှာဒီလိုပါပဲ။ကံမကောင်းစွာပဲကျွန်တော်တို့အတွက်ရလတ်ဆိုပြီးသူတို့အတွက်ကကောင်းတဲ့ရလတ်ပါ။ကျွန်တော်အတင်းကိုအပြစ်တင်တာတဲ့သူတို့ကိုချီးကျူးရမှာပါ။ပွဲပန်းတာကြောင့်လို့တော့မပြောချင်ပါဘူး။ပွဲကအကျိတ်နဲ့ဖြစ်ပြီးနောက်ဆုံးမိနစ်အထိကျွန်တော်တို့မထိန်းနိုင်ခဲ့ပါဘူး။စောစောစီစီ3ဂိုးနိုင်ထားတော့ဒီလိုဖြစ်မယ်လို့မထင်ပါဘူး။
Premier League ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Liverpool နဲ့ Netherlands နောက်ထမ်းလူ Virgil van Dijk ဒုခွဲစစ်ရမှာဖြစ်တယ်ဆိုပြီးတော့ Liverpool အသင်းကပြောလိုက်ပါတယ် van Dijk ဟာ Everton နဲ့စနေနေ့ကကစားတဲ့ပွဲမှာ Everton ဂိုးသမား Jordan Pickford နဲ့ထိခိုက်မိပြီးတော့ဒုအယွတ်ဒဏ်ရာရသွားခဲ့တာပါ van Dijk အနေနဲ့ဘယ်တော့ဘောလုံးပြန်ကစားနိုင်မယ်ဆိုတာမသိသေးဘူးလို့ Liverpool ကပြောပါတယ်ဒါပေမဲ့ဒုအယွတ်ဒဏ်ရာအတော်များများဟာများသောအားဖြင့်တော့လမ်းနဲ့ချီပြီးတော့ကြာလိမ့်ရှိတတ်ပါတယ်ဒါကြောင့် Van Dijk အနေနဲ့9လကနေ10လလောက်ထိနားရနိုင်တယ်လို့ပြောတာတွေရှိသလိုတချို့ကလည်းဒီဘောလုံးရာသီပြန်ကစားနိုင်တော့မှမဟုတ်ဘူးဆိုပြီးတော့ခံမှန်းနေကြပါတယ်။ဘလောက်ကြာမယ်ဆိုတာကတော့သူ့ရဲ့ခွဲစိတ်မှုနဲ့ဘလောက်ထိမြင်မြန်ကောင်းလာမယ်ဆိုတဲ့ပုံမှာမူတည်နေပါတယ်။ဒါပေမဲ့အသေးကြတာကတော့ဒါကလေဝူအတွက်တော့အကြီးအကျယ်အထိနာစေတာတော့အသေးကြပါ။လေဝူအနေနဲ့သူတို့ရဲ့အဓိကကစားသမားတစ်ဦးဖြစ်တဲ့ Van Dijk မပါဘဲဘလောက်ထိအောင်မြင်မှုတွေထိန်းထားနိုင်မလဲဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာအီဂျစ်နိုင်ငံကအဇ်ဇော်ဒင်းဘာဟာရာကတော့ကမ္ဘာအသက်ကြီးဆုံးကြီးစားဘောလုံးသမားအဖြစ်နဲ့ဂင်းနစ်စံချိန်တင်သွားခဲ့ပါတယ်ဆိုတော့သူ့ရဲ့အသက်ဘယ်လောက်ရှိသွားပါပြီလဲသူဟာလာမယ့်နှုန်းမှာ3ရက်နေမှာ85နှစ်ပြည့်မှာဖြစ်ပြီးတော့မြေး6ရက်ရှိတဲ့သူဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာ6ရက်နေ့ကအီဂျစ်နိုင်ငံမှာကစားတဲ့တတိယတန်းအမပေးဘောလုံးပွဲက LIN နဲ့ပွဲမှာဝင်ကစားပြီးတဲ့နောက်မှာသူဟာအသက်ကြီးဆုံးဘောလုံးသမားအဖြစ်နဲ့စံချိန်တင်ခဲ့တာပါ။ဒါဟာသူ့အတွက်တော့ပွဲချိန်မိနစ်90ပြည့်ကစားတဲ့ဒုတိယမြောက်ပွဲပါ။ရ ရင်ကတော့သူဟာအပျော်ရမ်းကစားသူတသက်သာဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့မန်စတာတုန်းကကြီးစားကစားသမားဖြစ်တဲ့ပထမဆုံးပွဲဥတော်ကစားပြီးတော့ပယ်နယ်တီကနေတဆင့်တဂိုးသွင်းခဲ့ပါတယ်။မန်တော့အဲ့ဒီကလေးကသူဟာအသက်ကြီးဆုံးကစားသမားဖြစ်နေပြီးနောက်တစ်ပွဲမှာအသက်ကြီးဆုံးကစားသမားဖြစ်တဲ့ဖန်ဂျိန်တင်မို့လုံနေတုန်းမှာပဲကတ်ယောဂါဖြစ်ပြီးတော့ဘောလုံးပွဲတွေရွှေ့ဆိုင်းလိုက်ရတဲ့အတွက်ပြီးခဲ့တဲ့စနေကမှသူ့ကိုအသက်ကြီးဆုံးကစားသမားအဖြစ်နဲ့တရားဝင်အတိအမှတ်ပြုကြေညာခဲ့တာပါအခုလိုကမ္ဘာအသက်ကြီးဆုံးကြီးစားဘောလုံးသမားဖြစ်လာတာနဲ့ပတ်သက်ပြီးသူ့အနေနဲ့ကျန်တဲ့ဘောလုံးဝါသနာရှင်တွေကိုဘာပြောချင်သလဲဆိုတဲ့အပေါ်မှာတော့
ဟောအပန်လန်ရစလာအင်နိုမတခလိရှ်လတမူဟဟူဒူဒ်ဝဇမာဒါတ်ရှ်တဟာဟာဂါဝန်တရှဘ်အဖမကတဘလ်အူမ်ရ်
ကျောင်းညာကတော့ကိုယ့်ရဲ့ရည်မှန်းချက်တွေကိုဘယ်တော့မှမကန့်သတ်လိုက်ပါနဲ့တကယ်လို့လူငယ်ဘဝတုန်းကဖြစ်ချင်တာတွေမဖြစ်ခဲ့ရင်လဲစိတ်ဆန္ဒတွေရှိတယ်ဆန္ဒပြင်းပြင်းပြပြရှိတယ်ဆိုရင်ဘယ်အချိန်မှဆိုဖြစ်နိုင်ပါလဲအသက်ဘယ်လောက်ပဲကြီးကြီးဖြစ်နိုင်ပါလဲ
သူမတိုင်ခင်အရင်ကကမ္ဘာအသက်အကြီးဆုံးကြီးစားဘောလုံးသမားကတော့ Israel က Isaac Hayek ဖြစ်ပြီးတော့အသက်83နှစ်စံချိန်တင်ခဲ့တာဖြစ်ပါတယ်ဘဟာရာကတော့သူ့အနေနဲ့စံချိန်တွေကိုနောက်တစ်ချိန်ထပ်ချိုးဖို့ဆန္ဒရှိနေသေးတယ်လို့လဲဆိုထားပါတယ်ခင်ဗျာဂျပန်နိုင်ငံကတော့တိုကျိုအိုလံပစ်ပြိုင်ပွဲကိုရှင်းနှစ်မှာကျင်းပဖို့အတွက်အစွမ်းကုန်ကြိုးပမ်းနေပါတယ်။ဗိုင်းရပ်စ်ကြောင့်2020တိုကျိုအိုလံပစ်ကိုရှင်းနှစ်ကိုရွှေ့ဆိုင်းလိုက်ရပြီးအခုခါမှာလဲကမ္ဘာတဝန်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒါမှမဟုတ်လဲ2020တိုကျိုအိုလံပစ်ကိုရှင်းနှစ်မှာကျင်းပနိုင်ဖို့အတွက်ဂျိုးတင်ပြင်ဆင်မှုတွေအမျိုးမျိုးကိုလုပ်နေပြီးသူတို့အနေနဲ့အားကစားပွဲတွေကိုအတိုင်းတာဘလောက်အထိကျင်းပနိုင်မလဲဆိုတာကိုလည်းစမ်းသပ်နေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့ Tokyo Dome လို့ခေါ်တဲ့ baseball ကွန်းမှာကစားတဲ့ဒီ baseball ပွဲမှာ virus ကာကွယ်ရေးနှီးလန်းပေါင်းစုံကိုတုံးပြီးတော့ပြိုင်ပွဲကိုဘလောက်အန္တရာယ်ခင်းခင်းကျင်းပနိုင်မလဲဆိုတာကိုစမ်းသပ်ခဲ့ကြပါတယ်။အဲ့မှာပရိသတ်တွေကိုကိုပူချိန်တိုင်းတာလက်စေးရည်နဲ့ပိုးသက်တာခုံတွေကိုပိုးသက်တာစတာတွေပေါင်းပါတယ်။အခုလုံးလုံးစင်မှာတော့ဂျပန်နိုင်ငံကကြီးစားအောက်စားပြိုင်ပွဲတွေမှာပြိသက်တစ်ဝက်လောက်ကိုခွင့်ပြုထားပြီးပြိသက်တွေကလည်းနှာခေါင်းစည်းတွေတက်ပြီးတော့အားပေးကြပါတယ်။ဒါပြင်အခုလအကုံပိုင်းမှာယိုကိုဟာမာအောက်စားခွင့်မှာဘေ့စ်ဘောပွဲ၃ပွဲကျင်းပသွားဖို့လုံနေပြီးတော့ပြိသက်80ရာခိုင်နှုန်းကိုဝင်ခွင့်ပြုဖို့စီစဉ်နေတယ်လို့ဆိုပါတယ်။ပြိသက်တွေကလည်းသူတို့အနေနဲ့ဒီပြိုင်ပွဲတောင်းဝန်ရှိသူတွေဘက်ကဗိုင်းရပ်စ်ကာကွယ်ရေးလုပ်နေတာတွေကိုခြေနဲ့အားရမှုရှိတယ်လို့ပြောပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲအတွက်လက်မှတ်9တန်းကိုရောင်းချထားပေမဲ့ပရိသတ်တွေကိုခွင့်ပြုမယ်မပြုဘူးဆိုတာကတော့ပြိုင်ပွဲတာဝန်ရှိသူတွေဘက်ကအခုချိန်ထိမဆုံးဖြတ်ရသေးပါဘူးခင်ဗျာအခုတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေကြမှာထပ်ပြီးတော့ဆုံးကြတော့ပါခင်ဗျာ
ဒူဒူညာအတွက်သတင်းပတ်စင်ကဏ္ဍတွေနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီသတင်းပတ်တွင်အရီဇိုနာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာမဲဆွယ်စည်းရုံးခဲ့ပါတယ်သူရဲ့ပြိုင်ပွဲဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကတော့မဲဆွယ်ပွဲတွေကိုနားပြီးမနေ့ကမှလုံးမဲ့စကားစစ်ထိုးပွဲအတွက်ကြိုတင်ပြင်ဆင်နေပါတယ်။ဒီဥနိုင်ငံဟာဖိအားပေးအကြက်ကင်တဲ့အကြွေးထောင်ချောက်ထဲမှာပိတ်မိစေနိုင်တဲ့နည်းတွေသုံးပြီးမြန်မာ၊ကမ္ဘောဒီးယားနဲ့လာအိုလိုအားနည်းတဲ့နိုင်ငံတွေနဲ့မာမေးဆက်ဆံရေးတည်ဆောက်နေတယ်လို့အမေရိကန်ကာဝေးဝန်ကြီးမာ့ခ်အက်စပါကဥပံပြောဆိုပါတယ်။နိုင်ငံသေးလေလေလူဝတ်ချက်ကများလေလေဒီအစိုးရဖိအားကကြီးမားလေလေပါပဲလို့ဝန်ကြီးအက်စပါကအင်္ဂါနေ့မှာပြောပါတယ်။ထိုင်းနိုင်ငံမှာဆူဝါဆန်ကြီးရဲ့ဆန္ဒပြသူတွေဟာရှေ့ရက်စတိုက်ပြည်ဒီကနေ့ဗိုလ်ဒူးနေ့မှာလဲစုဝေးခဲ့ကြပါတယ်ဆန္ဒပြခေါင်းဆောင်အများပြဖမ်းဆီးခံထားရပြီးလူ၄ဦးထက်ပိုပြီးမစုဝေးဖို့ကန့်သက်တဲ့နိုင်ငံတော်ရေးဝော်ချင်းနဲ့ကြီးညာထားတဲ့ကြားမှာပဲဆက်ပြီးဆန္ဒပြတောင်းဆိုနေကြတာပါအမေရိကန်ပြည်ထောင်စုမှာလက်တင်အမေရိကနယ်ပါတွေအာရှဘွားနဲ့လူမဲတွေကြောင့်ကိုဗစ် -19 ရောဂါကြောင့်သေဆုံးနှုန်းဟာလူပြူတွေထက်ပိုများတယ်လို့ဂျမားရေးပညာရှင်တွေရဲ့အင်္ဂါနေ့ထုတ်အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်အာရှနိုင်ငံတွေမှာလည်းကိုဗစ်ရောဂါကူးစက်မှုတွေဆက်ဖြစ်နေပြီးမြန်မာအင်းနီချင်းအိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူပေါင်း 9.6 သန်းကျော်သွားပါပြီးဒီလိုနိုင်ငံမှာတော့ပြည်ပကပြန်လာသူ11ယောက်ရောဂါကူးစက်ထားတယ်ဆိုတာမနေ့ကအတည်ပြုထုတ်ပြန်ပါတယ်ရှေ့တောင်အာရှမှာအင်ဒိုနီးရှားနိုင်ငံဟာကိုဗစ်ကြောင့်သေဆုံးသူအများဆုံးဖြစ်ပြီးစုစုပေါင်းသေဆုံးသူ 12,800 ကျော်သွားပါပြီးဖိလစ်ပိုင်မှာတော့သေဆုံးသူပေါင်း 6,900 ကျော်ရှိပါပြီဗိုလ်ဒူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာVOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.